Welcome to the Voice of America in Burmese.
Mingla wa VOA American အသံရဲ့2022ခုနှစ်ဩဂုတ်လ19ရက်ကြာသပတေးနေ့နဲ့ခင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေဓာတ်ရိုက်တင်ဆက်နေပါပြီရှင်။ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်တွေကိုရုပ်သံနဲ့ပါဖြည့်ဆွတ်တင်ဆက်နေပါတယ်ရှင်။ Line to meter 24 40 51တို့ပြင် Line လက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။
တော်တာကျေပေါ့မင်္ဂလာမနက်ခင်ပါခင်ဗျာကျွန်တော်ကခင်မောင်စုမင်းပါသတင်းတွေကိုကိုအောင်လွေဦးနဲ့အတူပြောပြပေးမှာပါဆရာနာသိဆန်းချင်ရေလှုပ်ရှားမှုအတွင်းသေဆုံးသူပေါင်းထောင်ကျော်ရှိသွားတဲ့အကြောင်းမြမအရေးလုံခြုံရေးကောင်စီဆောင်ရွက်ချက်ကိုတာမတ်ကြီးဦးကျော်မိုးထွန်းကဝေဖန်လိုက်တဲ့အကြောင်းနဲ့အာဖဂန်နစ္စတန်နိုင်ငံမှာဆန္ဒပြတဲ့သူတွေကိုတာလီဘန်အဖွဲ့ကနှိမ်နှင်းမှုကြောင့်သုံးဦးသေဆုံးခဲ့တဲ့အကြောင်းစတဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ကြဖို့ပြောပြပေးမှာပါခင်ဗျာ
ကောင်းပါပြီရှင်မြမအရေးလုံခြုံရေးကောင်စီရဲ့အခုချိန်ထိကင်တွယ်မှုဟာထိရောက်မှုမရှိသေးတဲ့အတွက်အားမရဖြစ်မိတယ်လို့ကုလသမဂ္ဂရဲ့မြမအမြဲတမ်းကိုယ်စားလှယ်တာမတ်ကြီးဦးကျော်မိုးထွန်းကပြောကြားလိုက်ပါတယ
်အဲတော့ကျွန်တော်တို့ပြည်သူတွေအနေနဲ့လည်းဒီအပေါ်ဒီအချိန်ဒီပေါ်အမြဲတမ်းပြောနေတာလေဒီ statement တွေယူထုတ်နေတာကit's enough to live on တကယ်လို့ဒီမှာအချိန်မှာ
ဒါကတော့လုံခြုံရေးကောင်စီမှာအင်္ဂါနေ့ကပြုလုပ်တဲ့မြမအရေးတကပိတ်ဆွေးနွေးပွဲကနေရလဒ်တစုံတရာထွက်လာခြင်းမရှိတဲ့ပုံမှာတာမတ်ကြီးက VOA ကိုပြောပါတာပါနောက်ပိုင်းဆက်သွယ်မေးမြန်းခန်းကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်တခါချင်းတီနယ်မင်းတပ်တိုက်ပွဲမှာစစ်ကောင်စီဘက်ကအထိခိုက်ရှိခဲ့တဲ့သတင်းပေးပို့ချက်ကိုလည်းတင်ဆက်မှာပါနောက်ပိုင်းမှာတော့ဥကျော်စန္ဒာရဲ့မြမအရေးတုံ့တက်ချက်အားကစားကဏ္ဍလူမှုနဲ့ကျန်းမာရေးစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါရှင်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံကသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့ကိုအောင်လွင်ဦးတို့ကတင်ဆက်မှာပါ။အ
ာဖဂန်နစ္စတန်နိုင်ငံကိုပြန်လည်သိမ်းယူပြီးအာဏာခိုင်မအောင်တည်ဆောက်နေတဲ့တာလီဘန်အဖွဲ့ကနိုင်ငံအရှေ့ဘက်မှာဆန္ဒပြတဲ့သူတွေကိုအကြမ်းဖက်နှိမ်နှင်းခဲ့ပါတယ်။စစ်ပွဲအဆုံးသတ်ပြီးဖြစ်ကြောင်းနဲ့လက်တုံ့ပြန်အရေးယူမှာမဟုတ်ကြောင်းတာလီဘန်အဖွဲ့ကကြေညာအပြီးနောက်တရက်မှာပဲဂျာယာလာလတ်ဖို့မြို့မှာတာလီဘန်အလံကိုဖျောက်ချပြီးအာဖဂန်အမျိုးသားအလံနဲ့အစားတော်ထွင်လူခဲ့တွင်တူလက်ခဲ့ကြတဲ့ဆန္ဒပြတဲ့သူတွေကိုတာလီဘန်အဖွဲ့ကလေထဲတနက်ပစ်ပေါက်ဒုတ်တွေနဲ့ရိုက်နဲ့လူစုခွဲခဲ့တဲ့အကြောင်းကိုယ်တိုင်တွေ့သူတွေကပြောပြပါဗျ။သုံးဦးနဲ့မနေ့သေဆုံးပြီးအတော်များများဒဏ်ရာတွေရရှိခဲ့တဲ့ဖြစ်ရနဲ့ပတ်သက်လို့တာလီဘန်အဖွဲ့ဘက်ကတစုံတရာမှတ်ချက်ပေးတာမရှိပါဘူး။အင်ကာနေ့တုန်းကတော့အစ္စလာမ်ဥပဒေနဲ့အညီအမျိုးသမီးအခွင့်အရေးကိုလေးစားလိုက်နာမှဖြစ်ပြီးသက်ဆိုင်တဲ့သူတွေပါဝင်တဲ့အစ္စလာမ်အစိုးရဖွဲ့စည်းသွားမယ်အကြောင်းကြေပေးပါတယ်။အမေရိကန်နဲ့ဗြိတိန်ကတော့အာဖဂန်နစ္စတန်ဖွံ့ဖြိုးတိုးတက်မှုရှိအောင်ပူးပေါင်းဆောင်ရွက်တဲ့နည်းဗျူဟာကိုတခြားနိုင်ငံတွေနဲ့အတူလှုပ်ဆောင်သွားမယ်လို့ပြောပါတယ်။ဒါပေမဲ့လည်းတာလီဘန်တွေပေးထားတဲ့ဂရီကိုလက်တွေ့အကောင့်တွေပေါ်တဲ့အပေါ်မူတည်လိမ့်မယ်လို့လည်းပြောပါတယ်။အကြမ်းဖက်ဝါဒ၊ရာဇဝတ်မှု၊မူရစ်ဆေးဝါး၊စာနာမှုလုပ်ငန်းတွေလုပ်ကိုင်ခွင့်နဲ့အမျိုးသမီးတွေပညာသင်ကြားခွင့်စတဲ့ကိစ္စတွေမှာအပြောတဲ့လက်တွေ့အပေါ်မူတည်ဆုံးဖြတ်မှာဖြစ်ကြောင်းလဲဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆင်ကမနေ့ဗုဒ္ဓဦးနေ့ကပါလီမန်မှာပြောဆိုခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံအရေးမဟာမိတ်တွေနဲ့ဒီမိုကရေစီနိုင်ငံတွေအကြအပူပေါင်းဆောင်ရွက်ဖို့အမေရိကန်သမ္မတဂျိုးဘိုင်ဒင်နဲ့လဲဗြိတိန်ဝန်ကြီးချုပ်အင်ကာနေကတယ်လီဖုန်းကနေဆွေးနွေးခဲ့ပြီးစက်မှုထိပ်သီး9နိုင်ငံ G7 ခေါင်းဆောင်တွေရှေ့တရင်ဘက်မှာဆွေးနွေးကြဖို့လဲသဘောတူညီခဲ့ကြပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံမှာဒီသတင်းပတ်စောပိုင်းတာလီဘန်နဲ့တိုက်ပတ်ချိန်နိုင်ငံကနေတင်းချောင်းသွားတဲ့သမ္မတအရှေ့ကန်ဒီဟာ RSOM များပြည်အောင်စု UAE မှာရောက်နေတဲ့အကြောင်းပေါ်ထွန်းနေမှာပဲ UAE တောင်ရှိသူတွေကပြောပါရယ်လူသားချင်းစာနာထောက်ထားတဲ့အနေနဲ့အာဖဂန်သမ္မတနဲ့မိသားစုကိုကျေဆွခဲ့တဲ့အကြောင်း UAE နိုင်ငံသားရင်းနဲ့အပြည်ပြည်ဆိုင်ပူးပေါင်းဆောင်ရွက်ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါပေါ်ထွန်းနေ UAE ကအတင်းမပြူသေးခင်အချိန်ထိအာဖဂန်သမ္မတဟာအိုမန်တာဂျီကစ္စတန်ဥစ်ဘက်ကစ္စတန်နိုင်ငံတခုမှရောက်နေတယ်လို့ခန့်မှန်းခဲ့ကြပါရတယ်။ကပူးမျိုးတော်ကိုခုခံမှုမရှိဘဲတိမ့်ပိုက်နိုင်ငံနဲ့တာလီဘန်တွေရောက်မလာခင်တနင်္ဂနွေနေ့မှာပဲသမ္မတနိုင်ငံကနေထွက်ပြေးသွားတာပါ
။ဒါတော့ဟစ်ဘာရိုက်တန်ရဲ့ပယောင်မှန်တော်ရ
ဒီဘက်ကိုတင်းရှောင်မှုရည်ရွယ်ချက်မရှိပေမဲ့သူတို့တန်ရုံတပ်ဖြတ်မှုတွေမတိမငြိမ်အခြေအနေတွေမဖြစ်အောင်တင်းရှောင်ခဲ့ရတာဖြစ်ပြီးအခုခါယူအီမှရောက်နေပါတယ်လို့နိုင်ငံကထွက်ခေါ်သွားပြီးပထမဆုံးအခြေဖြစ်ဘူရူနီက Facebook လူမှုကွန်ရက်ကပြောဆိုလိုက်တာဖြစ်ပါတယ်နိုင်ငံကထွက်ခေါ်သွားချိန်မှာငွေချေးအမြောက်များကိုယူဆောင်သွားတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာမှန်မှန်ကြောင်းလည်းညှင်းဆန်ခဲ့ပါတယ်သူပြောတာမှန်အခောက်ကွန်ရာရှိတွေကိုစုံစမ်းနိုင်တယ်လို့လည်းပြောဆိုခဲ့တာပါအာဖဂန်နစ္စတန်နိုင်ငံကို1996ခုနှစ်က2000ခုနှစ်ထိအုပ်ချုပ်ခဲ့တဲ့တာလီဘန်တွေကိုတော့အမေရိကန်မှာ2001စက်တင်ဘာ17ရက်တိုက်ခိုက်မှုပြီးအမေရိကန်ဦးဆောင်တဲ့ညွန်မောင်းတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ဖျက်ရှားခဲ့တာပါဒါပေမဲ့လူပေါင်း1000ချီတည်ဆုံခဲ့တဲ့နှစ်ပေါင်း20ကျော်အာဖဂန်စစ်ပွဲအဆုံးသတ်ပြီးအမေရိကန်ရဲ့မဟာမိတ်တပ်တွေရုတ်သိမ်းနေချိန်ဒီလာထဲမှာပဲဆယ်ရက်အတွင်းတာလီဘန်တွေကအဓိကမျိုးကြီးတွေကိုပြန်လည်သိမ်းပိုက်ခဲ့တာလည်းဖြစ်ပါတယ်
အာဖဂန်နစ္စတန်နိုင်ငံမှာအမျိုးသမီးအခွင့်အရေးကိုလေးစားလိုက်နိုင်ရေးတာလီဘန်ခေါင်းဆောင်တွေအာမခံချက်ပေးဖို့အမေရိကန်ပြည်ထောင်စုဥရောပသမဂ္ဂ EU နဲ့အနောက်နိုင်ငံ19နိုင်ငံကမနေ့ဗုဒ္ဓဦးနေ့ကပူးတွဲကြေညာချက်ထုတ်ပြန်ပြီးတိုက်တွန်းလိုက်ပါတယ်။အာဖဂန်အမျိုးသမီးတွေလွတ်လပ်စွာသွားလာခွင့်အလုပ်လုပ်ပိုင်ခွင့်နဲ့ပညာသင်ကြားခွင့်ရရှိရေးအတွက်အလွန်အမင်းစိုးရိမ်မိတယ်လို့လည်းဖော်ပြထားပါတယ်။အစ္စလာမ်ဥပဒေနဲ့အညီအမျိုးသမီးအခွင့်အရေးကိုလေးစားလိုက်နာမှဖြစ်ကြောင်းတာလီဘန်အဖွဲ့ကဂရီပေးပြောဆိုခဲ့ပြီးနောက်ပြည့်မှာပဲအမေရိကန်နိုင်ငံသားရေးဌာနကပူးတွဲကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။အာဖဂန်ပြည်သူတွေလိုပဲအမျိုးသမီးတွေဟာလည်းလူကုန်သိက္ခာရှိရှိဘေးကင်းလုံခြုံစွာနဲ့ရှင်သန်နေထိုင်ဖို့ထိုက်တန်တဲ့အကြောင်းနဲ့ခွဲခြားနှိမ့်ချတာစော်ကားတာတွေကနေအကာအကွယ်ပေးတင်တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။နိုင်ငံကအတိုင်းဝိုင်းနဲ့အာဖဂန်အမျိုးသမီးတွေကိုလူသားချင်းစာနာတဲ့အကူအညီတွေပေးဖို့အစဉ်မင့်ရှိနေပြီးသူတို့ရဲ့လွတ်လပ်တဲ့အမြင်သဘောထားတွေကိုလည်းထုတ်ပေါ်ခွင့်ရရှိဖို့အတူတကွရပ်တည်ပါတယ်လို့လည်းပါရှိပါတယ်။ဆက်လက်ပြီးမိမိတို့အနေနဲ့အာဖဂန်အမျိုးသမီးတွေရဲ့လွတ်လပ်ခွင့်အပေါ်မှာလာမယ့်တာလီဘန်အစိုးရကဘယ်လိုလှုံ့ဆော်ပေးသလဲဆိုတာကိုအနီးကပ်စောင့်ကြည့်သွားမယ်လို့လည်းဖော်ပြထားပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်နိုင်ငံသားတွေတပ်ထမံတွေကိုကယ်ထုတ်ဖို့အမေရိကန်ကကြိုးစားနေတဲ့အချိန်မှာပဲနိုင်ငံထဲမှာဆက်နေအန္တရာယ်ရှိနိုင်တဲ့အာဖဂန်တွေကိုလက်ခံဖို့ဒါဇင်နဲ့ချီရနိုင်ငံတွေကိုအမေရိကန်ကဆက်သွယ်စီစဉ်နေပါတယ်။အာဖဂန်နစ္စတန်နိုင်ငံကနောက်ဆုံးချီနေရတဲ့ပတ်သက်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဒုသမ္မတကမလာဟဲရစ်တို့ကိုအင်ဂျီရောမျိုးသားလူညီအဖွဲ့ကဗော်ဒူးနေစော်ပိုင်းအစီရင်ခံတင်ပြရမှာလဲဒီကိစ္စတွေပါဝင်ခဲ့ပါတယ်။အမေရိကန်နိုင်ငံသားတွေကိုမြင်းမြန်ဆန်းဆန်းကယ်ထုတ်နိုင်ဖို့အန္တရာယ်ကျော်နိုင်တဲ့အာဖဂန်တွေကိုအမေရိကန်မှာအခြေချနေထိုင်ခွင့်အထူးပြုဝင်ဗီဇာထုတ်ပေးဖို့ကပူးမျိုးတော်ကဟာမက်ခါဇိုင်းနိုင်ငံတကာလေးစစ်ကိုလုံခြုံစစ်ချစွာတောင်းနိုင်မှုပါဝင်ကြောင်းလည်းအင်ဂျီရောရရှိသူကပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံထဲမှာအကြမ်းဖက်တိုက်ခိုက်ခံရနိုင်တဲ့အန္တရာယ်ကိုလည်းဂရုစိုက်စောင့်ကြည့်နေကြောင်းပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာအရေးပေါ်အကူအညီလိုနေသူတွေကိုထောက်ပံ့နိုင်ရေးအနည်းကညှိနှိုင်းဆောင်ရွက်နိုင်မှုဂျာမန်ဝန်ကြီးချုပ်အင်ဂလာမာကဲနဲ့သမ္မတဘိုင်ဒန်တယ်လီဖုန်းဆက်ဆွေးနွေးခဲ့တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။
ဒီရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12.13 9ပိုင်းဒိုမီတာ40 kHz 9413 9ပိုင်းဒိုမီတာ51 kHz 5895နဲ့ပိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါသေးရှင
်ဗီအိုမြန်မာပိုင်းအစီအစဉ်ကနေကြာတာပရင်းနေမနက်ခင်သတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုမှာကိုဗစ်ကပ်ရောဂါကာကွယ်ဆေးအပြည့်ထိုးပြီးသူတွေရှေ့လစက်တင်ဘာ20ရက်နေ့ကစတင်ပြီးနောက်ထပ်တစ်ကြိမ်အားဖြည့်ကာကွယ်ဆေးထိုးဖို့စီစဉ်နေတဲ့အကြောင်းကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကကြေညာလိုက်ပါတယ်။ဒီအစီအစဉ်အရနှစ်ကြိမ်ထိုးရတဲ့ဖိုင်ဇာနဲ့မိုဒါနာကာကွယ်ဆေးထိုးထားသူတွေဟာနောက်ထပ်တစ်ကြိမ်ထပ်ထိုးရမှာဖြစ်ပါတယ်။တစ်ကြိမ်သာထိုးရတဲ့ Johnson & Johnson ကာကွယ်ဆေးထိုးပြီးသားသူတွေလည်းနောက်ထပ်ဆေးထပ်ထိုးဖို့လိုကောင်းလိုနိုင်ကြောင်းနဲ့သုံးပြချက်ချဖို့မကြာခင်သတင်းပတ်တွေအတွင်Johnson & Johnson ကာကွယ်ဆေးနဲ့ပတ်သက်တဲ့အချက်လက်တွေပို့ပြီးရရှိဖို့မျှော်လင့်တယ်လို့ကျန်းမာရေးဆိုင်ရာအရာရှိတွေကပြောပါတယ်
။ကူးစက်မြန် Delta မျိုးကွဲပါဝင် COVID ရောဂါကူးစက်မှုတွေကို
It is now our clinical judgment.
နောက်ဆုံးရရှိတဲ့အချက်လက်တွေပေါ်သုံးသပ်ချက်အရ COVID ရောဂါကာကွယ်ဆေးနောက်တစ်ကြိမ်ထိုးရမယ့်အချိန်ရောက်နေပြီလို့သုံးသပ်ထားကြောင်းအမေရိကန်လူထုကျန်းမာရေးဆိုင်ရာအရာရှိချုပ်ဒေါက်တာမာတီကဗုဒ္ဓဦးနေ့အင်ဂျူတော်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ခင်ဗျာ။
ကူးစက်မြန် Delta မျိုးကွဲပါဝင် COVID ရောဂါကူးစက်မှုတွေကိုရှော့ချနိုင်မှုကာကွယ်ဆေးအပြည့်ထိုးထားတဲ့လူတွေကိုဆေးရနေတင်ထိအောင် နောက်တစ်လုံးထပ်ထိုးပေးတာထက်လုံးဝမထိုးရသေးတဲ့သူတွေကိုစစ်ထိုးပေးတာကသာအကောင်းဆုံးနည်းလမ်းဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲကပြောလိုက်ပါတယ်။ကိုဗစ်ရောဂါကာကွယ်ဆေးနောက်တစ်လုံးထပ်ထိုးပေးတဲ့အခါထိရောက်မှုနဲ့ပတ်သက်လို့တတလုံးရရှိထားတဲ့အချက်အလက်တွေပေါ်မူတည်ပြီးကမ္ဘာတဝန်းကကျွမ်းကျင်သူပညာရှင်2000လောက်ပြီးခဲ့တဲ့သတင်းပတ်ထဲအခြေအနေဆွေးနွေးခဲ့တဲ့အကြောင်းလဲ WHO ညွှန်ကြားရေးမှူးချုပ် Tedros Adhanom Ghebreyesus ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကဗိုလ်ထုနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။ကျွမ်းကျင်သူတွေရဲ့ဆွေးနွေးမှုတွေအရဆေးပြေထိုးထားပြီးသားသူတွေကိုထပ်ထိုးပေးရမျိုးတဲ့ရောဂါကုနေတဲ့အန္တရာယ်ရှိသူတွေကိုကာကွယ်ဖို့အ ਨੇ စုံဆေးတစ်ချိန်ထိုးပေးဖို့ကအရေးကြီးရယ်ဆိုတာရှင်းရှင်းလင်းလင်းသိရတယ်လို့လည်း WHO ကြီးကပြောဆိုခဲ့ပါတယ်
။ကမ္ဘာပေါ်မှာ COVID-19 ရောဂါကြောင့်ပိတ်ဆို့မှုတုံးနှစ်တိုးလာတဲ့နိုင်ငံတွေထဲမှာအမြန်ဆုံးတော့တိုးနေတဲ့နိုင်ငံ10နိုင်ငံထဲမှာ9နိုင်ငံဟာအာရှပစိဖိတ်ဒေသကဖြစ်တယ်လို့ Our World in Data Online သိပ္ပံစာဆောင်မှာဖော်ပြထားပါတယ်။အဲ့ဒီ9နိုင်ငံထဲမှာမြန်မာနိုင်ငံအနေနဲ့ BNN နဲ့ PG တို့နဲ့အတူထိပ်ဆုံး9နိုင်ငံထဲမှာပါဝင်နေပါတယ်။အရှေ့တောင်အရှဒေသဟာကူးစက်မှုနှုန်းမြင့်မားတဲ့ Delta မျိုးရိုးဗီဇာကွဲကိုရိုနာဗိုင်းရပ်စ်တန်ကြောင့်ရောကာကွယ်ဆေးတန်းတူမရတာကြောင့်ပါကမ္ဘာမှာ COVID-19 ကြောင့်သေဆုံးမှုအများဆုံးနိုင်ငံဖြစ်တယ်လို့နိုင်ငံတကာကြက်ချင်နေတဲ့လာချန်ဒီအဖွဲ့ IFRC ကပြောပါတယ်ခင်ဗျာ။
ဒီမှာငမာဆက်အနာတိမ်မှုကိုဆန့်ကျင်လှုပ်ရှားမှုတွေအတွင်းတည်ဆုံသူ1000ကျော်ထက်မနည်းရှိတဲ့အကြောင်းငငယ်အချင်းသားများကူညီဆက်ဆောင်ရေးတင် ABB ကသတင်းထုတ်ပြန်ပါတယ်။ဖေဖော်ဝါရီလ1ရက်နေ့ဆက်အနာတိမ်ပြီးနောက်ပိုင်း6လအတွင်းတည်ဆုံသူရေထွေးဟာဗိုလ်ထုနေ့အထိမှတ်တမ်းတွေအရ1600ဦးရှိပြီးလက်တွေ့မှာဒီထက်ပိုများနိုင်ကြောင်းလည်းကြေညာချက်မှာဖော်ပြခဲ့တာပါ။ပြီးခဲ့တဲ့ရက်တွေအတွင်းစကိုင်းတိုင်းနဲ့မကွေးတိုင်းတွေမှာတည်ဆုံသူရေသား9ယောက်ကိုလည်းဗိုလ်ထုနေ့မှာအတိအကျမှတ်တမ်းတင်ထည့်သွင်းထားတဲ့အကြောင်း ABB ကဗိုလ်ထုနေ့ထုတ်ပြန်တဲ့ကျညာချက်မှာပြောဆိုထားပါတယ
်ကိုခင်မောင်စုမင်းနဲ့ကိုအောင်လင်ဦးတို့ကသတင်းစီစဉ်ကိုတင်ဆက်ခဲ့တာပါ။ကြာသပတေးနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။မကြာခင်မှာတော့ကုလဆိုင်ရာမြန်မာတမ်မတ်ကြီးဦးကျော်မိုးထွန်းနဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ရမှာပါရှင်။အခုတော့ထိတ်တန်းရောက်နိုင်ငံတကာသတင်းဖြစ်နေတဲ့အာဖဂန်ကအခြေအနေကိုတင်ပြမှာပါ။အာဖဂန်နိုင်ငံကဘူးမြို့တော်မှာလုံခြုံရေးအခြေအနေတွေတိုးလာပြီလို့ဒေသခံတွေကပြောပေမဲ့အာဖဂန်အစိုးရကြဆုံးသွားပြီးကဘူးကိုတာလီဘန်တွေဝင်လာတဲ့နောက်ပိုင်းနိုင်ငံရေးအခြေအနေမတေချာမှုတွေစိုးရိမ်တာတွေလည်းရှိနေပါတယ်။ Rahim Gul Sawan နဲ့ Ahmed Javid Arazoman တို့သတင်းပေးပို့ထားတာကိုကိုငင်းချန်းကတင်ပြမှာပါရှင
်။ကဘူးမြို့မှာတာလီဘန်တွေရဲကားမောင်းနေတာပါ။ကဘူးမြို့ကျသွားတာ3ရက်မြောက်တဲ့နေ့မှာအခြေအနေတွေကတည်ငြိမ်နေပါပြီ။ကဘူးဒေတာကန်ပယ်စင်က
ဝဇက်ပမဂျူခေလေခလာ
ဒီဘူးအဖြစ်အခြေအနေကအရန်ကောင်းပါတယ်ကျွန်တော်ကကဘူးမျိုးကမှာကျွန်တော်ကတော့မစိုးရင်ပါဘူးတခြားလူတွေလည်းမစိုးရင်တင့်ပါဘူ
းအာဖဂန်တမရထွက်ပြေးသွားပြီးအစိုးရပြိုလဲသွားချိန်တာလီဘန်တွေကဘူးမျိုးကိုတင်းငွေနေနေကဝင်လာခဲ့တာပါသူတို့တွေဟာမျိုးလုံးညုံရေးပေးဖို့ဝင်လာခဲ့တာလို့တာလီဘန်တွေကပြောပါတယ်
ဆရာမမန်ဒူလ်ကိုရာဇခင်ရဲ့ကျေးဇူးပါပဲလုံခြုံရေးပေးထားနိုင်ပါတယ်ပြဿနာမရှိပါဘူးအစ္စလာမ်တိုင်းပြည်ရဲ့တပ်သားတွေနေရာနှက်မှာကင်းလက်နေပါပြီ
ကဘူးမျိုးကန်တွေမှာပြဿနာတချို့တွေ့နေပါတယ်ဟာဂျီဘစ်စမီလာက
ရာဇခင်ရဲ့ကျေးဇူးပါပဲချင်းဒီကတော့ပုံမှန်ပါပဲလူတွေကတော့ပြဿနာတွေအများကြီးရင်ဆိုင်နေရပါတယ်တခိုးတွေကကားတွေလိုက်ခိုးတယ်သူတို့လုံခြုံရေးပေးရမှာပါ
တာလီဘန်တွေကအမခံပေးထားပေမဲ့လည်းအစိုးရမရှိတဲ့အတွက်ဒေသခံတွေကစိုးရိမ်နေပါတယ်။ကဘူးဒေသခံယူဆပ်ကလူတွေကလမ်းပေါ်ထွက်လာကြပါတယ်ပြဿနာမရှိပါဘူး။လူတွေပုံမှန်အတိုင်းနေကြဖို့ကြေညာထားပြီးတော့သူတို့အလုပ်လုပ်နိုင်ပါတယ်။ဒါပေမဲ့လည်းကြောက်ရွံ့မှုတွေနဲ့မတေချာမှုတွေကတော့ရှိနေပါတယ်လို့ပြောသွားတာပါ။ဒေသခံတွေကတော့အစိုးရဝန်ဆောင်မှုတွေကိုပြန်လုပ်စေချင်ပါတယ်။ကဘူဒေတာခန်အဒူဆာမတ်က
လူတွေပါရှိတဲ့ဒီခုလည်းသောစိုးရိမ်မှုကတော့လုံးလက်မဲ့ကိစ္စပါပဲတာလီဘန်တွေအနေနဲ့အစိုးရမြန်မြန်ဖွဲ့မှလူတွေအလုပ်ပြန်လုပ်လို့ရမှာပါပဲ
ပြီးခဲ့တဲ့အင်္ဂါနေ့ကတော့အစိုးရဝန်ထမ်းတွေအတွက်အထွေထွေလူငင်းချမ်းသာခွင့်ကိုတာလီဘန်တွေကကြေညာပြီးအလုပ်ပြန်ဝင်ကြဖို့တိုက်တွန်းခဲ့ပါတယ်ခင်ဗျာ
ကိုငင်းကြပါရှင်မြမရေးလုံခြုံရေးကောင်စီရဲ့ကင်တွယ်မှုဟာအခုချိန်ထိထိရောက်မှုမရှိတဲ့အတွက်အားမရဖြစ်မိကြောင်းကုလသမဂ္ဂဆိုင်ရာမြမအမြဲတမ်းကိုယ်စားလှယ်တမ်မတ်ကြီးဦးကျော်မိုးထွန်းက VOA ကနေဒီဗီဒီယိုကွန်ဖရင့်နဲ့ဆက်သွယ်မေးမြန်းရမှာပြောကြားခဲ့ပါတယ
်တကားပေါ်စီဝေးရဲ့အဓိကဆင်းရဲဥစ္စာကျွန်တော်တို့အချမ်းမြင့်သိရတဲ့လောက်တော့
ကိုဗစ်ကိစ္စနဲ့ပတ်သက်ပြီးတော့အဓိကဆင်းရဲတယ်ဆိုပြီးတော့သိရပါတယ်။နောက်ပြီးတော့ခုနကကျွန်တော်ပြောတဲ့ဟိုစာဒီ humanitarian ကိစ္စပေါ့နော်။အထူးသဖြင့်ကျွန်တော်တို့ဒီက Under Secretary General for Humanitarian Affairs ကိုလည်းတက်ပြီးတော့ရှင်းပြရဲဆိုတာဒီချမ်းပြင်းတော့သိရပါတယ်။ဆိုတော့အထဲမှာပါတဲ့အဓိကဆင်းရဲလဲဆိုတဲ့ဥစ္စာတော့ကျွန်တော်လည်းစီးဝေးကိုသူတို့ကျွန်တော်တို့သူကလုံးကြီးကောင်စီအဖွဲ့ဝင်နိုင်ငံတွေနဲ့ prefer စီပဲပေါ့နော် prefer ခုန3ယောက်ပဲတက်ခွင့်ရတာဆိုတော့ဂျန်နယ်လူတွေတော့တက်ခွင့်မရပါဘူးနော်ကျွန်တော်တို့မြန်မာနိုင်ငံမှာပါတယ်ပေါ့နော်ဆိုတော့အထဲမှာပါစီးနေလဲဆိုတော့ဆိုတော့ဥစ္စာတော့ကျွန်တော်တို့အသေးစိတ်တော့မသိပါဘူးဒါပေမဲ့ခုနပြောတဲ့ဟိုတည်နေမှာပါတဲ့ဥစ္စာတချို့ဟိုဥစ္စာဒီဆုံးတန်းသိရှိရတဲ့အချက်လေးတွေပေါ့အခြေခံပြီးတော့ပြောရဆိုရင်တော့အဓိကတော့ခုနပြောတဲ့ COVID ကိစ္စကိုဆွေးနွေးတယ်နောက်ပြီးတော့ခုန humanitarian assistance နဲ့ပတ်သက်ပြီးတော့ကူညီပေးမဲ့ကိစ္စတွေဆွေးနွေးတယ်ဆိုတော့အစားတော့ကြံပြင်းသိရပါတယ်အထူးသဖြင့်ခုနပြောလို့ပေါ့နော်ဒီ ASEAN ကနေပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပြောထားတဲ့ 5 point consensus အကောင့်ချက်ဖော်မှုနဲ့ပတ်သက်ပြီးတော့လည်းပေါ့နော်ဟိုနိုင်ငံအများစုကတော့ဒါကိုအကောင့်ချက်ဖော်ဖို့ဆိုတဲ့အစားတော့ကိုတိုက်တွန်းတယ်ဆိုတော့အစားအမျိုးလေးတည်ရပါမယ်။ခုနအစည်းအဝေးရဲ့ပေါ့နော်အစည်းအဝေးရပါအောက်တန်းထွက်လေဒီကိစ္စနဲ့ပတ်သက်လို့ဆိုတဲ့ဥစ္စာနဲ့ပတ်သက်လို့တော့မေးပြောင်မေးခွန်းတွေတော့ရှိပါရဲ့ခင်ဗျာ။ဒါဆိုဆိုတော့ကျွန်တော်ဒီအစည်းအဝေးမတိုင်ခင်တည်ထားတဲ့ဥစ္စာကဒီပန်မြန်မာနိုင်ငံကိစ္စနဲ့ပတ်သက်ပြီးတော့ပေါ့နော်အများအားဖြင့်ဆောင်ရွက်ထုတ်ပေးနေတဲ့ပန်ဟိုဒါလည်းဖြစ်တဲ့ UK ကနေပြီးတော့ဒီအစည်းအဝေးအပီးမှာပေါ့နော် trust statement တွေကိုထုတ်ဖို့အတွက်ကိုစူးစမ်းခဲ့တယ်ဆိုတဲ့ဥစ္စာတော့အကျဉ်းကြီးသိရပါတယ်။အဲဒါပေမဲ့လည်းတချို့ကန့်ကွက်တဲ့ဝင်ရှိတဲ့အတွက်ကြောင့်ဒီ trust statement ကိုမထုတ်နိုင်ခဲ့ပေါ့နော်။အဲဆိုလိုတဲ့ဥစ္စာတော့ပေါ့နော်အခုဒီမှာကျွန်တော်တို့ကတော့လုံလင်းအောင်စီစီဝေးတစ်ခုရှိလာပြီဆိုရင်ကျွန်တော်တို့တွေကအမြဲတမ်းပေါ့နော်မြန်မာနိုင်ငံပြည်သူပြည်သားတွေအနေနဲ့ညှော်လင့်ချက်ထားကြတယ်ပေါ့နော်။အဲတခုခုများထွက်လာတာတခုခုကျွန်တော်တို့မြန်မာနိုင်ငံအတွက်တခုခုများလုပ်ပေးနိုင်တာပေါ့နော်ဆိုတော့ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဆွေးနွေးတဲ့ဥစ္စာတွေတခုရှိလာတာတော့ဟိုဥစ္စာကျိုးဆိုပါတယ်ဒါပေမဲ့လည်းအဲလုံခြုံရေးကောင်စီကကျွန်တော်တို့အမြဲတမ်းညှော်ညော်ညစ်နေတယ်ပေါ့နော်ထိရောက်တဲ့အရေးယူဆောင်ရွက်မှုဆိုတဲ့ဥစ္စာကိုကျွန်တော်တို့အမြဲတမ်းညှော်ညစ်နေဒါမှမဟုတ်အခုထိတော့ပေါ့နော်ဟိုဥစ္စာကြီး decisive ကျွန်တော်အမြဲတမ်းပြောနေ decisive action ဆိုတာအခုထိတော့ကျွန်တော်တို့မတွေ့ရသေးဘူးအဲကြောင့်ကျွန်တော်တို့ပြည်သူတွေအနေနဲ့လည်းဒီအပေါ်အဒီအခြေအနေပေါ်အများအိဗက်အများပြောနေတာလေဒီ statement တွေကြီးပဲထုတ်နေတာကit's a enough to be right တကယ်လို့ကျနာ action မှာဆိုတဲ့ဥစ္စာကျွန်တော်တို့ပြည်သူတွေအများပြောနေတာရှိတယ်နော်ဒါကလည်းတကယ်ဟိုမြေပြင်မှာရင်ဆိုင်တုံ့တွေ့နေရတဲ့လူတွေရဲ့စစ်ချဲရင်တဲ့အတဲရလာတဲ့စကင်လုံးတွေပဲဖြစ်တယ်နော်ဒါကြောင့်ဒါနဲ့ပတ်သက်လို့လုံခြုံရေးကောင်စီကမလုပ်ပေးနိုင်တဲ့ဥစ္စာကိုတော့စင်ကောင်းချင်ပြီပါအ
ဲ့ဒီမှာအဲ့ဒီတိတ်ဒုတမတ်ကြီးပြောသွားတဲ့နေရာပေါ့နော်သူတို့ကအခုဒီလက်ရှိမြန်မာနိုင်ငံမှာလိုအပ်နေတဲ့ဒီအထူးသဖြင့်ဟိုကိုဗစ်တတိယလိုင်းဒေါင်းကိုအဲ့တိုင်းပြည်နေနေကတော်တော်လေးအလူးလဲခံနေရတဲ့ခါကျတော့လိုအပ်နေသူတွေအတွက်သူကကာကွယ်ဆေးတွေအလုံးလောက်ရရှိဖို့ရဲနောက်ဒီလူသားချင်းစာနာမှုကိစ္စတွေမှာလက်ရှိဒီမြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးပြဿနာတွေပေါ့ပဋိပက္ခတွေကိုအချိန်အတိုင်းတာလောက်ထိကိုဟိုရက်လိုက်ပြီးတော့ဒီပေါ့နော်ဒီကုညီမှုတွေကိုခွင့်ပြုဖို့ဆိုပြီးတော့လဲသူမြန်မာစစ်ကောင်စီကိုပြောသွားတဲ့အပိုင်းပေါ့လေဒါပေမဲ့လည်းဒီလိုမျိုးအပိုင်းမှာအခု NUG အစိုးရဘက်ကလည်းအဲဒီကိုဗစ်ကာကွယ်ဆေးကိစ္စတွေနောက်လူသားချင်းစာနာမှုဆိုင်ရာကိစ္စတွေမှာလည်းဟိုနိုင်ငံတကာအဖွဲ့အစည်းတွေနဲ့ဟိုပူးပေါင်းဆောင်ရွက်နေတာတွေလည်းရှိတဲ့ခါကြတော့အခုမြန်မာနိုင်ငံမှာတကယ်အခုလိုအပ်နေတဲ့အဲဒီကိုဗစ်ကာကွယ်ဆေးကိစ္စတို့ဘာလို့မှဟိုမှာ NUG ဘက်ကရောဒီမြန်မာစစ်ကောင်စီဘက်ကရောပေါ့နော်အားလုံးဒီပူးပေါင်းဟိုတစုံတရာအတိုင်းအတာပေါ့နော်ပြည်ထောင်စုတိုက်တွန်းသွားသလိုမျိုးဟိုကတစုံတရာအတိုင်းအတာဒီရပ်တန့်ပြီးတော့ပူးပေါင်းဆောင်ရွက်မယ်အနေအထားမျိုးရှိမလားနိုင်ငံတကာဘက်ကကောတခြားဒီနိုင်ငံတွေအလိုက်ပေါ့လေပူးပေါင်းဆောင်ရွက်မယ်အနေအထားတွေရောဘယ်လိုမျိုးရှိမလဲရှင
်ဟုတ်ဟုတ်ကဲ့ဟိုကျေးဇူးပါခင်ဗျာဒီမေးခွန်းမေးတဲ့အတွက်ပေါ့ဒီကိုဗစ်ကိစ္စနဲ့ပတ်သက်ရင်ကျွန်တော်တို့ရှင်းပါတယ်သူဒီ UK ကဟို GPR တာမတ်ကိုယ်ပိုင်နဲ့သူထောက်ပြွားတာလည်းရှိပါတယ်အခုဒီလိုမျိုးကိုဗစ်အခြေအနေဆိုးရွားလာတဲ့ဥစ္စာကဒီစစ်ကောင်စီရဲ့ mismanagement ကြောင့်ဆိုတာလည်းအများကြီးပေါ်လာပါတယ်။နောက်ပြီးတော့အခုတစ်ချက်ပေါ့နော်ကျွန်တော်တို့ပြန်ကြည့်လိုက်ရင်ဆံမတော်လည်းသိတဲ့အတိုင်းတချို့ဟိုမလိုလားအပ်တဲ့ကန့်သက်ချက်တွေလုပ်တဲ့အတွက်ကြောင့်လည်းအများကြီးလူတွေဆုံးရှုံးကြရတဲ့အစားတွေရှိပါတယ်။ဥပမာ ဒီအောက်ဆီဂျင်ကိစ္စနဲ့ပတ်သက်ပြီးတော့ဟိုအောက်ဆီဂျင်ဝယ်လို့မရအောင်ကန့်တချက်တွေလုပ်တာဟိုပါတော့ကတကယ်ကိုစိတ်မကောင်းပြောက်ပါဘူးနော်သူတချို့ပြည်သူတွေမလိုလားအဖယ်နဲ့အသက်ကိုပေးလိုက်ရတဲ့ဥစ္စာတွေရှိပါတယ်တချို့တွေဆိုရင်ဘာလို့ပြောဟိုကျွန်တော်တို့ရဲ့နှိစက်တဲ့လူတွေရွှေမျိုးသားချင်းတွေကတော့ပါသွားကြတဲ့ဥစ္စာတွေအများကြီးပါတော့နော်ဒါတွေကတော့ဒီစစ်ကောင်စီရဲ့ဟိုမစ်မန်နေဂျမန့်ကြောင့်လည်းတချို့မလိုလားအတဲ့ဒီကန့်တချက်တွေလုပ်တဲ့အတွက်ကြောင့်လည်းဆိုတဲ့ဥစ္စာအများကြီးချင်းချင်းကြီးတွေ့နေတာပေါ့နော်ဒါကြောင့်လည်းဒီနိုင်ငံတကာအတိုင်းအတိုင်းနဲ့ဒီဥစ္စာကိုထောက်ပြပြီးတော့ပြောဆိုတာတွေဒီလည်းအများကြီးရှိပါတယ်အခုကျွန်တော်တို့ဒီကိုဗစ်ကိစ္စနဲ့ပတ်သက်ပြီးတော့ကိုဗစ်ဗက်ဆင်းရဖို့ပေါ့နော်ဟိုအဲဆိုတဲ့ဥစ္စာဆိုရင်ကျွန်တော်တို့ပြန်ချလိုက်ရင်ဆရာဒေါက်တာဇော်ဝေဆိုလို့လည်းအရင်ပြောနေတာရှိပါတယ်ကျွန်တော်ကျန်းမာရေး NGO ရဲ့ကျန်းမာရေးကြီးပေါ့နော်ဆရာဒေါက်တာဇော်ဝေဆိုလို့အရင်ပြောနေတာရှိပါတယ်ဒီကိုဗစ်ဥစ္စာကလူတိုင်းပေါ့သူအပ်တဲ့လူတိုင်းရဖို့လိုတယ်ဆိုတဲ့ဥစ္စာအာမျိုးနဲ့ပြောနေတာရှိတယ်ဒါကလည်းတကယ်လက်တွေ့ကြပါကျွန်တော်တို့ကိုဗစ်ဆေးဆိုတဲ့ဥစ္စာခွဲခြားမှုလုံးဝမရှိတော့လူတစုတည်းရဖို့အတွက်မဟုတ်ပါဘူးဒါမြန်မာနိုင်ငံမှာရှိတဲ့လိုအပ်တဲ့ပြည်သူတွေအတွက်ဒီကိုဗစ် vaccine ဆိုတာပေးဖို့လိုပါတယ်ဒါကြောင့်လည်းကျွန်တော်နားလည်သလောက်ပေါ့နော် NUG အနေနဲ့လည်းသက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ထိတွေ့ဆောင်ရွက်နေတဲ့ဥစ္စာရှိပါတယ်ကျွန်တော်တို့အများနဲ့ပြောနေတဲ့ဥစ္စာရှိပါတယ်ပေါ့နော်ဒီလူရဲ့အသက်ကိုကယ်ဆယ်ဖို့အဓိကပါဆိုတဲ့ဥစ္စာကျွန်တော်တို့အများကြီးပြောနေတဲ့အတွက်ကြောင့်အဲ့ဒါအများကြီးအရေးကြီးပါဒါကြောင့်မလို့ဒီအခုလိုမျိုးကိစ္စတွေမှာလူအသက်ကယ်ဆယ်ဖို့ပြင်နိုင်ဖို့အတွက်ရည်ရွယ်ပြီးတော့ NUG ကဆောင်ရွက်နေရဆိုတာကျွန်တော်တို့ကြည့်ပါနားလည်တယ်ဒါကြောင့်မလို့တချို့ဥစ္စာတွေမှာပေါ့နော်ဒီနိုင်ငံတကာအတိုင်းဝိုင်းနေတယ်ပေါ့နော်ကျွန်တော်တို့ဒီဘက်က NUG ကပြောတဲ့စကားတွေကိုလည်းတိတိကျကျနားထောင်ပြီးပို့လို့ရတယ်အဲတချို့ဥစ္စာတွေမှာကျွန်တော်တို့မေတ္တာရက်ခံတဲ့ဥစ္စာတွေကိုပြပြချာချာအလေးနဲ့ထည့်သွင်းစဉ်းစားပြီးတော့လိုက်ပါဆောင်ပေးနိုင်ဖို့လိုတယ်ဆိုတဲ့ဥစ္စာလေးတွေလည်းတွေ့ရပါတယ်ဒီတချို့နိုင်ငံတကာအဖွဲ့အစည်းတွေပေါ့နော်ဆိုတော့ညှိနှိုင်းဆောင်ရွက်နေတယ်ဆိုတဲ့ဥစ္စာတွေလည်းအဲအကြမ်းဖက်ကြည့်ရပါတယ
်ညူယောက်ကုလသမဂ္ဂဌာနချုပ်ကမြန်မာအမြဲတမ်းကိုယ်စားလှယ်တမတ်ကြီးဦးကျော်မိုးထွန်းပါရှင်အခုလိုတမတ်ကြီးဦးကျော်မိုးထွန်းနဲ့ဆက်သွယ်မြေမြန်ကန်အပြည့်စုံကိုတော့ VOE မြန်မာပိုင်းကနေပြီးမကြခင်ထုတ်လွှင့်သွားဖို့ရှိပါတယ်ရှင်ကြာသပတေးနေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့ချင်းပြည်နယ်မင်းတပ်ကတိုက်ပွဲတွေရဲ့အခြေအနေကိုပြောပြမှာပါ။ချင်းပြည်နယ်မင်းတပ်မတူပီလမ်းမှာစစ်ကောင်စီတပ်တွေနဲ့မင်းတပ် CDF တို့ဖြစ်ပွားတဲ့တိုက်ပွဲအတွင်းမှာစစ်ကောင်စီတပ်သား18ဦးသေဆုံးပြီးတော့တဦးကို CDF ဘက်ကလက်နက်တွေနဲ့အတူဖမ်းမိခဲ့တယ်လို့ CDF ဘက်က VOE ကိုပြောပါတယ်။စစ်ကောင်စီဘက်ကတော့တိုက်ပွဲအတွင်းထိခိုက်ဒဏ်ရာရရှိတယ်လို့သာပြောထားပါတယ်။တိုက်ပွဲကြောင့်ဒေသခံအများပြားဘေးလွတ်ရာကိုတိမ်းရှောင်နေရတဲ့အကြောင်းပေါ့နော်ဒီအကြောင်းအပြည့်စုံကိုရန်ကုန်ကလာတဲ့သတင်းကိုကိုသားညုံကပြောပြမှာပ
ါစစ်ကောင်စီနဲ့မင်းတပ် CDF 2အပြည့်ရက်သဘောတူညီမှုကုံဆုံးသွားပြီးတဲ့နောက်တိုက်ပွဲတွေပြန်လည်ပြင်းထန်လာပြီးတော့ဩဂတ်လ18ရက်နေ့ကတော့မင်းတပ်မတူပီကားလမ်း73မိုင်မှာစစ်ကောင်စီတပ်တွေနဲ့မင်းတပ် CDF 2တိုက်ပွဲဖြစ်ပွားခဲ့တာမှာစစ်ကောင်စီတပ်သား18ဦးသေဆုံးပြီးတော့တအူးကိုလက်နက်တွေနဲ့အတူဖမ်းမိရတယ်လို့ CDF ဘက်ကပြောပါတယ်ဖန်စီရမီရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ CDF ဘက်ကတာဝန်ရှိသူတူကဗျူရီကိုအခုလိုရှင်းပြပါရယ
်။၅ရက်ရှိပြီပေါ့လေတိုက်ပွဲကမနေ့ကကြီးကျွမှုမှာစကားစွာဘက်က18ဦးလောက်ကြာတယ်ပေါ့နော်။နောက်တိုင်းရပြီးတော့ထွက်ပြေးသွားတဲ့သူတွေရှိတယ်။တယောက်ကတော့ကျွန်တော်ရွာထဲကြီးရောက်လာလို့ရွာဒီ CDF တရားနည်းဖမ်းထားတယ်ပေါ့နော်။ကျွန်တော်တို့ဖမ်းပြီးတော့စစ်ဆေးတဲ့အချိန်မှာသူဒီတနာလာသူအဲ့ဒီတပ်ဖွဲ့ဖြစ်တဲ့နေရာမှာသူပြစ်ထားခဲ့တဲ့အကြောင်းရယ်နောက်ပြီးတော့အာသူရဲ့ GA ဒီကပ်ပေါ့ဒီကပ်ဒီနဲ့ဒီတော့ဒီနောက် equipment နေဒါတာတွေနဲ့ပတ်သက်ဒီနေရာမှာထားခဲ့ပါတယ်ဆိုတော့သူဖြောက်ချက်ပြီးတယ်ပေါ့အာဒီလိုပဲစစ်ကျဝတ်စစ်တယ်တော့ကျဝတ်အနေနဲ့အညီပေါ့လေကျွန်တော်တို့ဖန်စီချင်းသိနေဆိုလည်းသူလူသားပြောက်လို့ကျွန်တော်တို့ဆက်ဆံမယ်တရားထားရဆိုတော့စေဝါကူတာမှုတွေလုပ်မယ်ပေါ့
တိုက်ပွဲအတွင်းတောတောင်တွေထဲမှာတရားရပြီးတော့ထွက်ပြေးသွားတဲ့စစ်ကောင်စီတပ်သားတွေလည်းရှိနေပြီးတော့စစ်ကောင်စီတပ်သားတွေကို CDF ဘက်ကမကြာခဏဖမ်းဆီးရမိတာရှိတယ်လို့ CDF ကပြောပါတယ်လက်နက်တဲ့လာရောက်ခလုံးနဲ့စစ်ကောင်စီတပ်သားတဦးကို CDF ဘက်ကနေပြီးတော့ငွေကြက်350ပေးမယ်ဆိုပြီးတော့ကလန့်ထားတာရှိပြီးတော့ CDF နဲ့ပူးပေါင်းမှုဆက်သွယ်လာတဲ့စစ်ကောင်စီတပ်သားအများပြားရှိတယ်လို့လည်းဆိုပါတယ်စစ်ကောင်စီပြည်ညာရေးဒုတိယဝန်ကြီးဗိုလ်ချုပ်ဇော်မင်းထွန်းကတော့မနေ့ကဖြစ်တဲ့တိုက်ပွဲအတွက်မှာထိခိုက်ဒဏ်ရာရတာတွေရှိတယ်လို့ပြောပြီးတော့လက်နက်တွေနဲ့အတူဖမ်းမိရတယ်ဆိုတဲ့ကိစ္စကိုတော့ထပ်သွင်းပြောကြတာမရှိပါဘူး
။မနေ့တုန်းကတော့ကျွန်တော်တို့အဲဒီနင်းတဖက်မှာပဲကျွန်တော်တို့ EDF မြေကန်အချမ်းပဲအဖွဲ့လေးနဲ့ ဆလို့တိုက်ပွဲဖြစ်ပွားခဲ့တာရှိတယ်။တိုက်ပွဲဖြစ်ပွားခဲ့တဲ့ဆိုတာမြင်းတမတူဝီကားလမ်းဘက်မှာဖြစ်ပွားခဲ့တာရှိတယ်။အဲဆလို့ဘက်ကထိခိုက်ခံရရှိမှုရှိတာပါပဲ။
တိုက်ပွဲတွေနေ့စဉ်ရက်ဆက်ဆိုလိုပဲဒီပြင်းထန်နေတဲ့အတွက်ရွာပေါင်း20လောက်ဟာရွာလုံးကျွတ်ထွက်ပြေးနေရပြီးတော့အခက်အခဲဖြစ်နေတယ်လို့ဒုက္ခသည်တွေကိုကူညီပေးနေသူတူက VOE ကိုပြောပါတယ
်။20လောက်ရှိမယ်။ရွာပေါင်းကလူကြီးက1000ကျော်ကျော်လေးရှိမယ်။အဲ့ဒါဒီကတခါတပိထွက်ပြေးကြတာပေါ့သူတို့ကြွားမှာမနေရဘူးတကစားစစ်သားတွေလာမှာတောက်တယ်တောက်တဲ့အတွက်ပြေးကြတယ်ပြီးတော့ပဲပြေးလဲဆိုတော့တော်တယ်ပြေးတယ်သူတို့ကကြတော့လဲတောင်ရလဲပြေးတယ်ဒါတော့ကျွန်တော်တို့အချိန်မျိုးပေါ့စာနာကိစ္စလည်းကျွန်တော်မှာလုံလောက်ဖို့မရှိဘူးစံနေရလဲမိုးတွန်းဆိုတော့ထားသွားတာလည်းခက်တယ်ခုလုံးလုံးဆိုတော့ဒုက္ခတွေဒီတော်တော်လေးအခက်အခဲဖြစ်နေကြတယ်ဗျာ
တကြောပြန်ခုလိုတိုက်ပွဲတွေကြောင့်ဘေးလွတ်ရာကိုထွက်ပြေးနေရတဲ့စစ်ပီးရှောင်းတွေမှာဖြားနာသူတွေများနေတယ်လို့စေဝါကုသမှုလုံလောက်အောင်များတဲ့အတွက်သစ်ဆုံးမှုတွေလည်းရှိနေပါတယ်။အစားအစာစေဝါနဲ့ရိခါတွေလိုအပ်နေတဲ့အကြောင်းဒုက္ခတွေကိုကူညီပေးနေသူတွေကပြောပါတယ်ခင်ဗျာ
။ကုသညို့ပါရှင်။ထိုင်းမြန်မာနယ်ဆက်ကော့တောင်းမြို့တစ်ဖက်ကန်းရနောင်းမြို့ကဒီအကျဉ်းတောင်ထဲမှာကိုဗစ်ကူးစက်သူထိုင်းနဲ့မြန်မာအကျဉ်းသား900ကျော်ရှိကြောင်းပြည်နယ်ကျန်းမာရေးအဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ဒီပြည်နယ်အတွင်းမှာကိုဗစ်ကူးစက်သူ4000နီးပါးရှိရမှာမြန်မာနိုင်ငံသား2000ကျော်ကိုကိုဗစ်ရောဂါကူးစက်နေတယ်လို့လည်းပြောပါတယ်။ VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်။ထိုင်းမြန်မာနယ်ဆက်ရနောင်းမြို့ကထောင်မှာမြန်မာနဲ့ထိုင်းအကျဉ်းသားပေါင်း1900ကျော်ရှိပါတယ်။ဒီထဲကထိုင်းနဲ့မြန်မာအကျဉ်းသား900ကျော်ဟာကိုဗစ်ကူးစက်နေကြောင်းပြည်နယ်ကျန်းမာရေးအဖွဲ့ကတာဝန်ရှိသူဒေါက်တာနိုရာတိအစဝပချာယာကထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်
။ data ရုပ်ရှင် 3994 ลายนะครับแล้วก็เป็นผู้ติดเชื้อชาวไทย 1,793 ราย
ท่านญาติมาเนี่ยแยกยินน้องမျိုးတွင်ကိုဗစ်ရောဂါပိုးကူးစက်နေသူပေါင်း3994ဦးထဲမှာမြန်မာနိုင်ငံသား2113ဦးကူးစက်မှုဖြစ်ခဲ့ရတယ်ဆိုပြီးရနောင်းပြည်နယ်ကပ်ရောဂါထိန်းချုပ်ရေးအဖွဲ့ကဒေါက်တာနိုရာတိအစဝပချာယာကပြောဆိုသွားခဲ့တာပါဒီအရေးအတွက်ဟာရနောင်းထောင်မှာကူးစက်နေသူ900ကျော်လဲပါဝင်ပါတယ်အခုကူးစက်သူ900ကျော်ထဲမှာတော့ရနောင်းထောင်ကဖြစ်ပြီးမြန်မာတွေကအများစုဖြစ်နေပါတယ်ရနောင်းထောင်မှာကူးစက်မှုတွေရှိနေတဲ့အကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုပ်သမားရေးရာတာဝန်ခံဦးမင်းဦးကလည်းအခုလိုပြောပြပါတယ
်အခုနောက်ဆုံးမှာ900ကျော်တွေ့ရလို့ပြောနေတယ်အဲ့ဒါကထောင်ပါပဲထောင်ရနောင်းထောင်ရနောင်းထောင်ထောင်ပါလေပမာဏများတယ်ဒါပေမဲ့ဘယ်နှယောက်တိတိကျကျတော့အဲ့လိုမျိုးပြောလို့မရဘူးပေါ့တော်တော်များရှိတယ်ထောင်ပါ
ရနောင်းမြို့အုပ်ချုပ်ရေးအာဏာပိုင်တွေကဩဂုတ်လ18ရက်နေ့ကိုဗစ်ကပ်ရောဂါဆိုင်ရာသတင်းထုတ်ပြန်ချက်မှာတော့ရနောင်းမြို့နယ်အတွင်းမှာဩဂုတ်လ14ရက်နေ့ကစပြီးအကျဉ်းထောင်ထဲကအကျဉ်းသား40ဟာချောင်းဆိုပြီးကိုယ်ပူချိန်ငင်းတက်လာနေလို့နယ်မြေကပ်ရောဂါထိန်းချုပ်ရေးအဖွဲ့တွေသွားရောက်ပြီးကိုဗစ်ကူးစက်မှုတွေကိုစစ်ဆေးခဲ့ရမှာတော့အကျဉ်းထောင်တွင်အကျဉ်းသား868ယောက်မှာယောဂါပိုးကူးစက်နေတာစစ်ဆေးတွေ့ရှိခဲ့ရတယ်လို့ဆိုပါတယ်။ယောဂါပိုးကူးစက်ခံနေရတဲ့အကျဉ်းသားတွေကိုအခြားအကျဉ်းသားတွေနဲ့ခွဲထုတ်ပြီးထောင်ဒင်းကဆေးရုံမှာအရေးပေါ်စီစဉ်ပေးနေကြောင်းမြို့နယ်အုပ်ချုပ်ရေးအာဏာပိုင်တွေကသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပြီးထုတ်ပြန်ပြောဆိုသွားပါတယ်။ဒေသတွင်းမှာယောဂါပိုးကိုထိန်းချုပ်နိုင်ဖို့တပ်ဆိုင်ရာအုပ်ချုပ်ရေးအဖွဲ့တွေနဲ့ကျန်းမာရေးအဖွဲ့တွေပူးပေါင်းပြီးအပူတပြင်းလှုပ်ဆောင်နေတဲ့အကြောင်းဆေးဝါးကူးတာရေးအတွက်အရေးပေါ်ဆေးရုံတွေလည်းစီစဉ်လှုပ်ဆောင်နေတယ်ဆိုပြီးပြောကြားသွားပါတယ်။ထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာ6,400ကျော်ရှိပြီးဩဂုတ်လ18ရက်နေ့တနေ့ထဲမှာပဲကူးစက်သူက2000ကျော်ရှိနေပါတယ်။ဒီနေ့မှာပဲစံချိန်တင်သေဆုံးမှုက300ကျော်ရှိလာပါတယ်။သေဆုံးသူစုစုပေါင်းကတော့8000နီးပါးထိရှိလာပြီဖြစ်ကြောင်းထိုင်းကျန်းမာရေးဌာနကတရားဝင်သတင်းထုတ်ပြန်ထားပါတယ်ရှင်။
American တဲ့ရုပ်သံနဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ VOE မြန်မာဝိုင်း internet ဆာမျက်နှာဖြစ်တဲ့ bamis.voenews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့ internet ဆာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်စလုံးပေါင်းက VOA BURMESE CHANNEL ဖြစ်ပါတယ် YouTube ဆာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့ဆာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabermes ဖြစ်ပါတယ် စလုံးပေါင်းက twitter.com/voabermes ဖြစ်ပါတယ် အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ချင်နေရင်တော့ soundcloud.com/voabermes ဖြစ်ပါတယ် VOA American တဲ့ ရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကို မြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမည်ကြိုးပမ်းနေပါတယ်ရှင်
VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကိုကြည့်ရှုအားပေးကြတဲ့အတွက်လည်း ကျေးဇူး အထူးတင်ပါတယ်. မြန်မာစံတော်ချိန်နက်6:00ခွဲပါပြီရှင်. ကျမတို့ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့လည်းဝေဖန်အကြံပေးချက်ဖို့ဖိတ်ခေါ်ပါရစေ. အခုဒီ VOA မြန်မာပိုင်းရဲ့ကြာတာပတိတိနက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်နက်6:00ခွဲနေထိတင်ဆက်နေပါတယ်. ဒုတိယပိုင်းမှာဆက်ပြီးထုတ်လွှင့်မယ့်အပတ်စဉ်ကဏ္ဍတစ်ခုမှာတော့
အဟာရအရန်အရေးကြီးတာဘာကြောင့်လဲဆိုတော့ကိုဗစ်ဟာဗိုင်းရပ်စ်ပိုးဖြစ်တယ်ဗိုင်းရပ်စ်ပိုးဖြစ်တော့ကိုကံအားနေတိုက်ထုတ်တာများရပါတော့ဖေးဟူအားကိုးနေရာတဲ့ဆိုင်ကိုကံအားလည်းသူကအရေးပါတယ်ဒီမှာပါတယ်ဒါကတော့ကိုဗစ်-19ဝေဒနာတွေအနေနဲ့ကိုခံအားပြည့်စုံဖို့အစအဟာရတွေကိုဘယ်လိုပြည့်စုံအောင်စားသင့်တယ်လဲဆိုတဲ့အကြောင်းလူထုနဲ့ကျန်းမာရေးအစီအစဉ်မှာအပြည့်စုံကြည့်ရှုန
Belu Jodaya Mushina Mile, Ujozanago, Mate Yitaiga, Mimia Disset Tavarishim.
Minglava
Shenge. Minglava Magini. Okay, Ange. Di de Pamaro, di Mediari, Yamaningade, a Mediari, Jomiade, a KK, Chinine, Patabiro, Jenzo, Mijamade, Ange. Di Anna,
they be there now, ma, เสียนะไม่ติดเนี่ยแหละญมันไงมีเดียเฉยเนี่ยฮะไอ้กองหน้าเราไม่หุบหรอกมีเดียสมาร์ทชูฮะอจีนิวเป็ดเส้นหมู่จ้องนี่อยู่คันเนี่ยล่ะเตียตะบองยินสายนี่แกอะไรอะญาติสิแกบาเลยแต่แม้ไอ้โลไม่กองแล้วฉีหน้านี่ภิกษุส่วนซวยว่าได้เฉยนี่ที่ยกสิดอไปဖြစ်ပါတယ်แล้วซวยแล้วส่วนตะรินสมาร์ทมีเดียสมาร์ทด้วยเอ็มบีเอยกลาได้อธิဖြစ်ပါတယ်ตัวอย่างไอ้เฉยนี่บามีเดียไตติชู ไปขันหาได้ตะรินสมาร์ทชูอ่ะตันบีเจมามณีเยเวเนี่ยทรัพย์ปีเนี่ยแหละอะอายุสิว่าได้ญมานักงานตะรินสมาร์ทเนี่ยมะกะนักงานญาติอยู่เลยพั้นเนี่ยญี่ปุ่นตะรินถ้ากูรอน่ะปะสันญัตนาจังเปลี่ยนไปหลุดไปได้มวยญัตนาจังสรแล้วตะตอกกูสู้ว่าเนี่ยฉินนี้หลุดเปล่ามาဖြစ်ไปมาดิเออจีอานาตึ้งปีได้นอกไปมาตะมรอบักกะอตอเลมีเดียริอปอมาผิดไหนได้บาดะถ้ากะบายชีเยเจ็ดเนี่ยปิดมาทาปิรอไนกุญเนียบาดะเลยเช่นแก ตะคนเนี่ยอตุซงเปล่าอย่างจောက်ลุผิดไปแล้วตรุอ่ะมีเดียริโหบายองจောက်ตุแล้วมีเดียริอ่ะอํามันโหเปล่าเลยสรอดิเสียอนาติ้งทาได้สิกกองสีอ่ะเตียอุปริโหมลิ้นตะบัดลุบพี่รอภวยสิบงฉีกองอุปริโหชูผอกพี่รอภวยสิบงนั้นอญีตะลาได้สรอเปล่าเลยลูกๆเนี่ยสั่นกินหมู่โหดิอิที่เหมี่ยวลิ้นแก่บงไม่อยากสรอไถ่มันไหนติ้งเนี่ยไอ้ที่ลูกๆอ่ะปုံซาญุมเนี่ยสั่นกินน่ะจ้ะ
สรว่าไอ้ห่าวตรุยินไซลุไม่อยากสรดีเฉยนี้โหมีเดียริก็เปล่าไอ้อํามันเตียโหสรดีอํามันเตียเนี่ยยินไซว่าตรุจောက်တယ်มีเดียโหจောက်တယ်อธิกาอภิญดาจောက်ตรุหาสิกกนี่ยินผิดเด้สรเนาะอํามันซုံးมาเว้ยครับโอเคရှင်เอ้อตรุยีย้วยเจ็ดก็ย่อป้องหยอดบาดล่ะตรุยีย้วยได้อตันดาที่ย่อยัดละย่อผิดลาบาดล่ะရှင်อังเกจนเอามีเนาะไม่ผิดล่ะท่านครับปูบี้ซูย่อต่อบาดเลยสรว่า ဒီအမှန်တရားကိုဖုံးကွယ်ထားခြင်းအပြင်လူတွေကမသိဘူးသူတို့လုပ်နေတာတွေကိုကမ္ဘာနိုင်ငံတွေကသူတို့လုပ်နေတာတွေဘယ်လောက်ဆိုးရဲဆိုတာမသိဘူးဆိုတော့သူတို့သိခါအတော်လေးတက်နေလိမ့်မယ်လို့မျှော်လင့်တယ်သို့သော်မီဒီယာတွေကသူတို့ဆိုးဆိုးရနှိတ်ကွက်လိုက်တဲ့အတွက်ကြောင့်သူတို့ရဲ့အိမ်မေပုံရိပ်ဟာပုံမှုသူတို့ကကြာဆင်းသွားပါတယ်ဆိုတော့တိုင်းပြည်မှာမီဒီယာဆိုတာကတော့ပဇက်ပေါက်ပေါင်းများစွာရှိ
ဒါကြောင့်သူတို့ရဲ့ယဉ်မင်းရဲ့မအောင်မြင်ဘူးလို့ပဲကျွန်တော်ယူဆပါတယ်မသိဘူ
းဆိုတော့နိုင်ငံတည်းမှာမီဒီယာတွေဟိုအတိုင်းအတာတစ်ခုထိလွတ်လွတ်လပ်လပ်လုံခွင့်ရတဲ့သက်တမ်းကလည်းအတော်လေးနှုတ်ပါသေးတယ်ဆိုတော့မီဒီယာတွေကဟိုမခိုင်မာသေးတာကရောဒါပြဿနာတစ်ခုများဖြစ်နေပါသလားရှင်ဒီအခြေအနေမှာ
မခိုင်မာတာလည်းအရေးကြီးတဲ့ပြဿနာတစ်ခုပါပဲ။ဘာကြောင့်လဲဆိုတော့ဒီအသာအစိုးရဘူတဲ့ပုံမှန်နေပြန်သူတို့ကလည်းမီဒီယာခိုင်မာအမှမလုပ်ပေးခဲ့တာကိုအခုသူတို့အထက်ကျန်တဲ့အခါမီဒီယာကိုသူတို့သိအောက်ကိုရပါတယ်အောက်ထလာတယ်သို့တော်လည်းပဲမီဒီယာဟာသူတို့ကိုထက်ရောက်ခိုင်မာအောင်မလုပ်ပေးခဲ့ဘူးလေသူတို့ခင်မာလည်းပဲမီဒီယာဟာသိပြီးတော့အမှန်တရားကိုဒေရိုးပြောခွင့်ရခဲ့တာတော့မဟုတ်ဘူးလို့ပြောပါတယ်ကျွန်တော်အစောပိုင်းမှာပြောခဲ့သူပဲ
ဆိုတော့လက်ရှိအခြေအနေမှာကဒီတက်မတော်ဘက်ကလည်းအတော်လေးနှိပ်ကွနေပါတယ်အင်ကဲဆက်ခါတော့ဒီမီဒီယာတွေအနေနဲ့ဒီတက်မတော်ဘက်ကိုပဲဟိုဘဲလိုက်ပြီးတော့ဟိုရက်တီရမလားဒါမှမဟုတ်လဲဒီဆရာနာသိမှုစန့်ကျင်တွန်းလှန်နေသူတွေဘက်ကပဲဟိုရက်တီလိုက်တင်သလားတစ်ဖက်ဖက်မှာပြက်ပြက်သားသားရက်လိုက်လို့ရောတင့်တော်ပါသလားအင်ကဲ
ကျွန်တော်အမြင်ကတော့မီဒီယာဟာဘဲလိုက်ခြင်းတဲ့ဘက်ကိုသူတို့လိုက်နိုင်ပါတယ်သူတို့သဘောထားပဲဒါပေမဲ့လည်းအမှန်တရားကိုတော့အခြေခံမယ်အချက်လက်ကိုတော့အမှန်တိုင်းပြောမယ်ချက်လက်ကိုတော့ fabricate ဒါတိုးချဲ့ပုံကြီးချဲ့ပြီးတော့လုတ်ကြံချက်ထွင်ပြီးတော့ဒမင်းတကာတော့လုံးမပြောနဲ့ဖြစ်နေရင်ဖြစ်နေတဲ့အတိုင်းပြောပါအဲ့ဒီအပေါ်မှာ refund သုံးသပ်တာကတော့တစ်ပိုင်းလို့ကျွန်တော်ပြောချင်ပါတယ်မီဒီယာ balance news ဆိုတာလည်းပဲဒီနိုင်ငံမှာလည်းပဲဟို republican ဘက်ပါတဲ့မီဒီယာ democrat ဘက်ပါတဲ့မီဒီယာဆက်ပြီးရှိရတာပဲသူတို့ဆန္ဒနဲ့သူတို့ရက်တည်းသို့တော်လည်းပဲသူတို့ဟာအခြေခံအချက်လက်ကိုတော့မှန်းအောင်ပြောရမှာဖြစ်တယ်ဒါအဖြူအမဲလို့တော့ပြောလို့မရဘူးဆိုတော့မြန်မာနိုင်ငံမှာလည်းအခုလည်းပဲအနာပိုင်းတွေကဖန်တီးထားတဲ့မီဒီယာတွေသူတို့ဘက်ကိုလိုက်ကြောနေတဲ့မီဒီယာတွေလည်းကြားပါတယ်ဒါဥရကျွန်တော်ကတော့အပြစ်လို့တော့မပြောလို့ဘူးသူတို့လည်းပဲသူတို့ရဲ့ယက်တီခြင်းနဲ့သူတို့ယက်တီနိုင်တယ်သို့တော်လည်းပဲအမှန်တရားကိုတော့အခြေခံပြီးတော့သုံးစားမှဖြစ်တယ်အချက်လက်ကိုတော့သူတို့အမှန်တိုင်းပြောမှဖြစ်ပါတယ်ခင်ဗျာအဓိကအဲ့ဒါအရေးကြီးဆုံးလို့ထင်ပါတယ
်ဟုတ်ကဲ့ရှင်အဲ့ဒီမှာလည်းအန်ကယ်ဒီမလွဲမသွေဂျုံရတာကဒါလူလူရဲ့မချင်မရဲဖြစ်မှုလို့ညာပြောလို့ရမလားမသိပါဘူးမီဒီယာတွေဟာသူတို့လိုလားသလိုမဖို့ပြမတင်ပြဘူးဆိုလို့ရှိရင်လေဒါဟိုဘက်ဒီဘက်ဝေဖန်ဆဲဆူတိုက်ခိုက်တာတွေကဒါမီဒီယာသမားတွေကြုံတွေ့နေရတော့ဒီလူလူရဲ့သဘောထားကရောမီဒီယာလွတ်လပ်ခွင့်အပေါ်မှာဘလောက်အရေးပါပါတယ်လဲဘလောက်စကားပြောပါတယ်လဲရှင
်ပြီးအရေးကြီးပါတယ်တကယ်တော့အမှန်တရားဆိုတာခါသီးပါတယ်လူတိုင်းဟာလက်မခံနိုင်ပါဘူးလူလူကိုနှိုက်ကတစ်ဖက်ဖက်ကိုပါနေရတဲ့အခါမှာကိုယ်ပဲနဲ့အိုင်ဒီယာအယူဆချင်းမတူတဲ့မီဒီယာကိုဆဲကြမှာပဲကျွန်တော်တို့မကြခဏကြုံရတဲ့အတိုင်းပါပဲမသိဘူးဒါပေမဲ့ဒီညမှာကျွန်တော်ပြောချင်တာကတော့ကျွန်တော်တို့ VO ရဲ့ဒီထောင်သာရကလေးကပြောလာခဲ့တဲ့စကားတစ်ခုပါပဲကျွန်တော်ကတော့တိုင်းပြည်အတွက်ကျွန်တော်တို့အတွက်ကောင်းတဲ့သတင်းဖြစ်ရင်ဖြစ်မယ်မကောင်းတဲ့သတင်းလည်းဖြစ်ရင်ဖြစ်မယ်ဒါပေမဲ့အမှန်ကိုတော့ပြောမှာပဲတိုက်တာမတိုက်တာကတော့သူတို့ရဲ့အပိုင်ဖြစ်ပါတယ်အခုဆိုရင်မြန်မာနိုင်ငံမှာဆိုလို့ရှိရင်ဝေဖန်တဲ့ဆိုချာရဲ့အစင်းမဟုတ်ဘူးဆဲဆူမမရရန်ကိုဆဲဆူကြတာပါပဲသူတို့ပြောဆိုပိုင်တွင်သူတို့ဆဲခြင်းလဲဆဲပိုင်တွင်ပေါ့လေဆဲပါစီလို့ပဲကျွန်တော်ကခံယူပါတယ်အရေးကြီးတာကကျွန်တော်မီဒီယာသမားတွေအရေးကုန်ထူဖို့ပဲအရေးကြီးတယ်မီဒီယာသမားပိစားဖို့မီဒီယာသစ္စာရှိဖို့အမှန်တရားအပေါ်မှာသစ္စာရှိဖို့အဓိကအဖြစ်အချက်လက်နဲ့ပတ်သက်တဲ့အမှန်တရားကိုကျွန်တော်အခြေခံမှဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့အင်ကဲအဲ့တော့အခုဆိုလို့ရှိရင်ဒါအနာသိမ်းထားတဲ့စစ်တပ်ကဒါမီဒီယာတွေအပေါ်မှာအတော်လေးကိုပြင်းပြင်းထန်ထန်ဖိနှိပ်နေပါတယ်ဆိုတော့ဒီအနာသိမ်းမှုမတိုင်ခင်တဲ့အစောပိုင်းကာလကလောက်မီဒီယာတွေလုံခြုံခွင့်မရတော့ပါဘူးဆိုတော့ပြည်သူတွေအတွက်ရောဒါဟာညံ့နာမှုများဖြစ်လာပါပြီလားရှင
်ညံ့နာပါတယ်မီဒီယာတွေကသာမရေးရတော့ဘူးဆိုရင်ပြည်သူတွေဟာအမှန်တရားကိုပဲသိခွင့်ရမှာလေဆိုတော့အခုမီဒီယာတွေကိုပိတ်တင်လိုက်တယ်မီဒီယာတွေလုံးလုံးလုံးလုံးပြောခွင့်မရှိတဲ့အတွက်ကြောင့်ပြည်သူလူထုကဘယ်အချက်လက်ကိုမိခိုးပြီးတော့သူဆုံးဖြတ်ကြမှာလဲမူတည်ပြီးတော့ဆုံးဖြတ်ကြမှာလဲသူတို့တယ်လည်းပဲအခက်ခဲကြုံရပါတယ်ဒီညမှာတစ်ဆက်သက်ပြောချင်တာကမီဒီယာတွေကိုပိတ်တင်ခြင်းဒီမီဒီယာလွတ်လပ်ခွင့်ကိုပိတ်တင်ခြင်းဒီလူလူသားရင်ဆုံးရှုံးတာမဟုတ်ပါဘူးအာဏာပိုင်တွေလည်းဆုံးရှုံးတာပဲအဲပွင့်နေတဲ့မီဒီယာတွေမရှိဘူးဆိုရင်သူတို့ပြောတာဘယ်သူမှမယုံဘူးဆိုတော့သူတို့ကအမှန်တကယ်လုတ်ပြီးအောင်တော့ကဲမှန်ရကိုပြောပါမယ်ဆိုတော့သူတို့စကားကိုဘယ်သူယုံမှာလဲဆိုပွင့်နေလွတ်လပ်တဲ့မီဒီယာမရှိရင်ဘလို့မှမယုံနိုင်ကြဘူးသူတို့လည်းဆုံးရှုံးတာပဲသူတို့စကားကိုပြည်တွင်းမှာလည်းနားပေါအောင်ပြောနိုင်ဘူးနိုင်ငံတကာကိုလည်းပဲသူတို့နားပေါအောင်ယုံကြည်အောင်ဒီမီဒီယာဆင့်ပြောမှာဖြစ်တယ်ဒီမီဒီယာလက်နက်ကိုသူတို့မဆုံးချနိုင်ဘူးရန်တရားကိုအဆုံးချနိုင်ဘူးဆိုတော့ပြည်သူလူထုဆုံးရှုံးသူတို့အာဏာပိုင်တွေလည်းဆုံးရှုံးတယ်လို့ပြောမှာဖြစ်ပါတယ်မသိဘူး
ဟုတ်ကဲ့ thank you အဲ့တော့ဒီမြန်မာနိုင်ငံမှာဒါမီဒီယာဖိနှိပ်မှုကအဆက်ဆက်ဖြစ်လာပါပြီ။ပိုပြီးပိုပြီးလည်းပြင်းထန်လာနေပါတယ်။ဆိုတော့ဒီမီဒီယာဟာဒီမြန်မာနိုင်ငံမှာသရုတ်ထမန္တန်ဆိုတဲ့နေရာကိုရောက်လာနိုင်ပါအောင်မလားရှင်ဖြစ်လာနိုင်ပါအောင်မလား uncle
။ဟာလမ်းဝေးပါတယ်။မီဒီယာဟာသရုတ်ထမန္တန်ဆိုတာဟာတကယ်တော့ဒီမိုကရေစီနိုင်ငံတွေအတွက်ပြောတဲ့ကိစ္စသာဖြစ်ပါတယ်။ဒီမိုကရေစီနိုင်ငံတွေမှာအစိုးရမန္တန်သုံးရရှိတယ်တရားစီရင်ရေးဥပဒေပြုရေးစီမံခန့်ခွဲရေးပေါ်လေအထုရေးစသဖြင့်အပိုင်း၃ပိုင်းရှိရယ်ဆိုတော့မီဒီယာကဒီ၃ပိုင်းလုံးကိုသူထင်ကုတ်ပေးတယ်ကြီးနှိုင်းပေးတယ်စောင့်ကြည့်ပေးတဲ့အတွက်ကြောင့်သူ့ကိုရုတ်ထမှန်တယ်လို့တင်စားပြီးတော့တချို့ကအသေးပဲဖွင့်ရပါတယ်တခြားသောအသေးပဲဖွင့်ဆိုချက်တွေလည်းရှိရပါလေဥပမာအဖြစ်ဒါပြည်သူလူထုရဲ့အယူအဆကိုတိဆောက်ဖို့အတွက်မီဒီယာကပံ့ပိုးပေးတယ်မီဒီယာပေါ်မှာအခြေခံပြီးတော့မီဒီယာရဲ့ပေးပို့တဲ့သတင်းချက်လက်ဒီပေါ်မှာအခြေခံပြီးတော့ပြည်သူလူထုကဒီဘူဝါဒနဲ့ပတ်သက်တဲ့အယူအဆတစ်ခုကိုသူဖန်တီးလာတယ်ဖော်ထုတ်လာတယ်ဆက်သဖြင့်ပေါ့လေအဲ့လိုမျိုးကြောင့်လည်းပဲဒါမီဒီယာဟာသိအေးပါတယ်မန္တန်ကြီးတရားဖြစ်တယ်လို့တင်စားပြီးပြောကြတာလည်းရှိပါတယ်ဒါပေမဲ့ဒီလိုဖြစ်ဖို့အတွက်ကတော့မီဒီယာကိုတံပိုးထားတတ်ဖို့စိတ်ယူပါတယ်အာဏာပိုင်တွေကတံပိုးထားလို့ပြည်သူလူထုကလည်းတံပိုးထားဖို့စိတ်ယူပါတယ်ဒီမိုကရေစီနိုင်ငံကြီးမှာတော့အစိုးရကမူဝါဒအစ်စ်သူတို့ရဲ့သဘောထားတွေကိုပထမဆုံးဒီလိုလိုချခင်ပြကျင်နေဆိုရင်မီဒီယာတဆင့်သူတို့ပြောပြတာပါပဲ။မခုံးက BBC မှာဆိုလို့ရှိရင် Mr. David Frost အခုတော့ဆုံးသွားပါပြီ။သူလည်းတခါ Breakfast with Frost ဆိုတဲ့ program ကိုလုပ်ပါတယ်။တကယ်သတင်းအတွက်အရေးကြီးတဲ့ပုဂ္ဂိုလ်တွေ News Maker တွေပေါ့ဝန်ကြီးချုပ်တို့လိုပုဂ္ဂိုလ်တွေနဲ့သူကမနေ့တိုင်းသတင်းနဲ့မနေ့တိုင်းတွေ့ဆုံပြီးတော့သူအင်တာဗျူးလုပ်တယ်။အဲ့ခါမှာအဲ့ဒီတောင်စီပုဂ္ဂိုလ်တွေကလည်းပဲသူတို့ break လုပ်ခင်တဲ့သတင်းတွေကိုအဲ့ဒီအစီအစဉ်မှာကိုပြောထားလိုက်ကြပါပဲ။သိအရေးပါတဲ့အစီအစဉ်ဖြစ်ပါတယ်။ကိုယ်ကလုခဲ့တဲ့ဒါနမူနာတစ်ခုကိုကျွန်တော်ပြောတာဖြစ်ပါတယ်။ဆိုတော့ကျွန်တော်မြန်မာနိုင်ငံမှာကတော့အဲဆိုရကတော့တောင်စီရဲ့ပုံစံတွေပေါ့လေ News Maker တွေကရောမီဒီယာတွေကိုတောက်ထိယုံကြည်အားကိုးသလားပြည်သူလူထုကရောယုံကြည်အားကိုးသလားဆိုတာမျိုးအဲအစင်းကြီးရောက်ကတော့အတော်လေးခိုင်းရင်လည်းမယ်လို့ထင်ပါတယ်ခင်ဗျ။အထူးသဖြင့်အခုလိုနှိတ်ကိုခံရတဲ့အချိန်မျိုးမှာတော့အလွန်အလွန်ကိုအလံဝေးနေသေးတယ်လို့ပြောမှဖြစ်ပါတယ်မသိနီ။
ကျွန်တော်ရဲ့မြမရေးတုံသက်ချက်အစီအစဉ်ပါရှင်ဆက်လက်ပြီးတော့လူတို့နဲ့ကျမရေးအစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါဒီတစ်ပတ်အတွက်တော့ COVID-19 ကူးစက်ခံရတဲ့သူတွေဟာဗိုင်းရပ်စ်ပိုးကိုကိုယ်ခံအားကနေတဆင့်အဓိကတိုက်ထုတ်ရတာဖြစ်တာကြောင့်ကိုယ်ခံအားပြည့်နေစေဖို့အတွက်အစာအာဟာရတွေကိုပြည့်စုံအောင်စားသုံးပေးဖို့လိုတဲ့အကြောင်းဒေါက်တာတန့်စောကဒီတစ်ပတ်တင်ဆက်ထားပါတယ်ရှင်
COVID-19 ကူးစက်ခံရသူများသူဟာ COVID-19 ဗိုင်းရပ်စ်ပိုးကိုခန္ဓာကိုယ်မှာရှိပြီးလားကိုယ်ကဆွမ်းအားနဲ့အားကိုးနေတာတိုက်ထုတ်နေကြရတာပါကိုယ်ကဆွမ်းအားပြည့်စုံကောင်းမွန်နေမယ်ဆိုရင် COVID-19 ရောဂါပိုးကိုအချိန်တူတူနဲ့ကူးရတိုက်ထုတ်နိုင်မှာဖြစ်ပြီးနောက်ဆက်တဲ့ဆူကျိုးဖြစ်ပေါ်ခံစားရမှုကိုလည်းရုံနဲ့သက်သာစေမှာဖြစ်ပါတယ်ကိုယ်ကဆွမ်းအားပြည့်စုံကောင်းမွန်အောင်နေထိုင်စားသုံးတဲ့နေရာမှာအစာအာဟာရကိုပြည့်စုံမျှတအောင်စားသုံးမိခြင်းဟာအလွန်ကြီးပါတဲ့လုံခြုံရေးတစ်ခုဖြစ်တယ်လို့အာဟာရဆိုင်ရာအထူးပြုဆရာဝန်တူဖြစ်သူဒေါက်တာဆူမြတ်သိန်းကအခုလိုပြောပါတယ
်အာဟာရအရင်အရေးကြီးတာဘာကြောင့်လဲဆိုတော့ COVID ကဗိုင်းရပ်စ်ပိုးဖြစ်တယ်ဗိုင်းရပ်စ်ပိုးဖြစ်တော့ကိုယ်ကအားနေတိုက်ထုတ်တာများရဲ့ပေါ့နော်ဆေးဟူအားကိုးနေရတဲ့ဆိုင်ကိုယ်ခံအားလည်းသူကအရေးပါတယ်ဒီမှာပါတယ်အဲ့တော့ကိုယ်ခံအားပြည့်ဖို့ဆိုရင်အစာအာဟာရတွေပြည့်စုံအောင်စားဖို့လိုတယ်အဲ့တော့ကိုမစားနိုင်ဘူးဆိုရင်ဒီအာဟာရရည်တွေဖြည့်တောက်ဖို့မမေ့ပါနဲ့အဲနောက်ဆုံးအရေးကြီးဆုံးကခုနပြောသလိုပေါ့တက်ကျော်နဲ့လူရင်းနဲ့တိုင်မပြတာပေါ့မမေ့ပါနဲ့လို့ဟုတ်အကြံပေးချင်ပါတယ
်ကိုဗစ် -19 ကူးစက်ခံရတဲ့သူတွေမှာလူကြီးပဲဖြစ်ဖြစ်လူငယ်ပဲဖြစ်ဖြစ်သုံးရက်နဲ့အထက်အစာမဝင်ဘူးဆိုရင်ဆရာဝန်နဲ့ကျန်းမာတိုင်ပင်တင်တယ်လို့သိရပါတယ်အစာအာဟာရကိုတနင်္လာနေ့မှာဆက်ဆံပြန်လည်ဖြည့်တင်ပေးဖို့လိုပြီးလိုရမယ်ဆိုရင်တက်ကျော်နောက်လေသူတွေရဲ့အကူအညီနဲ့သူတို့ကနေတစ်ဆင့်ပြန်လည်ဖြည့်တင်ပေးဖို့လိုတယ်လို့ဒေါက်တာဆူမြတ်သိန်းကပြောပါတယ
်ခုနရေမှာကျင်တာပေါ့နော်ဟိုလူကြီးပဲဖြစ်ဖြစ်လူငယ်ပဲဖြစ်ဖြစ်အစားမဝင်ဘူးဆိုရင်၃ရက်အထက်အစားမဝင်တော့ဘူးဆိုရင်ဒါကိုကဂယူးဆိုင်ပြီးတော့တခုခုမှဆရာဝန်နဲ့ပြတာရပဲဖြစ်ဖြစ်ဒါမှမဟုတ်ရင်ဒီလိုမျိုးဟိုမီဒီယာတွေကတစ်ဆင့်ပေါ့နော်ညွှန်ကြားပေးတဲ့ဒီလို health education video တွေစာစုတွေဖတ်တာပဲဖြစ်ဖြစ်အဲ့ဒါမျိုးနဲ့ဖြည့်ပြီးတော့ဟိုမှန်ကန်တဲ့အာဟာရဆိုင်ရာအသွေးအမြင်လေးရဖို့လိုရယ်ပေါ့နော်ဟိုဖြားနေရင်တော့လူတိုင်းကတော့အစားစားဖို့ကတော့နည်းသွားမှာတော့အမှန်ပဲဒါပေမဲ့အာဟာရလေးကိုတတ်နိုင်ဆုံးပြည့်အောင်စားနိုင်ဖို့အတွက်ဒီလိုမျိုးဟိုတက်ကျွမ်းတဲ့လူ in a time in ma. A look time in Piatabu, Matu in Ebono, Mani Nebono. Not a quarter or the oxygenation, Yaya Louis, so in a Kerum Yabo, a star winner, the new, the town, Nebono, the leader, the Nagar, so in the Tujo Ibaya, Nebio, a Sahara, a Tamo Shida, the old Tatuanes, Yawn, a time in the people, Maneva Nebono, and I live a champion. My ဟိုကိုဗစ်မှာတော့ထူးထူးခြားခြားဘာမှမရှိဘူးပုံမှန်စားရတဲ့ညံ့ညံ့တတ်တာစားပေးရတယ်အဲ့တော့ညံ့ညံ့တတ်တာစားပေးရဆိုရင်ညမှာထမင်းပါမယ်တားငါပါမယ်ဟင်းဟင်းဟင်းပါမယ်ပေါ့နော်အဲ့တော့ထမင်းကတော့ပုံမှန်စားနေကြတဲ့အတိုင်း၁၀ဆောင်ကနေ၅ဆောင်ဝင်တလောက်လေးပေါ့တကယ်လို့၅ဆောင်မဲ့ဝင်ရင်၅ဆောင်ပေါ့နော်အလောက်ကနေပြီးတော့တစ်ဖြည်းဖြည်းတိုးပြီးတော့၅ဆောင်လောက်ဒီစားပေးတင ီနီးနဲ့တော့အစာအဟာရပြည့်အောင်ပေါ့နော်ဒီကိုဗစ်ဖြစ်နေကာလအတွင်းမှာစားပေးရမယ်အဲ့တော့စားတဲ့အချိန်မှာခုနလိုဟာတွေကို5ချိန်ကနေ6ချိန်ခွဲပြီးတော့စားပေးရမယ်ပေါ့နော်ဟုတ်အဲနောက်ထပ်ကတော့သူအစာကောင်းကောင်းမစားနိုင်ဘူးဒါမှမဟုတ်အိမ်မှာတမိသားစုလုံးဖြားနေလို့ပေါ့နော်ဒီလိုမျိုးတွေလုပ်ပေးလို့မကြဘူးဆိုရင်တော့အာဒီအသင့်ထုတ်ထားရဲပေါ့နော်အဟာရရေဘူးတွေအမှုန်တွေရှိရဲအဲ့အမျိုးလေးတွေကိုဆရာဝန်ညွှန်ကြားချက်အတိုင်းတနေ့ကိုတစ်ချိန်တစ်ချိန်အဲ့လိုထည့်ပြီးဖြည့်ဆွတ်တောက်ပေးဖို့လိုပါတယ်
COVID-19 ကူးစက်ခံရတဲ့လူတွေဟာဗိုင်းရပ်စ်ပိုးကိုကိုယ်ခံအားကနေတစ်ဆင့်အဓိကတိုက်ခိုက်ရတာဖြစ်တာကြောင့်ကိုယ်ခံအားပြင့်နေစေဖို့အတွက်အစာအာဟာရတွေကိုပြည့်စုံအောင်စားသုံးပေးဖို့လိုတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်ပြန်လို့ပ
ါဒေါက်တာတန်စောတင်ဆက်နေတဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ပါရှင်ကြာသပတေးနေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်အခုတော့ကိုရနိုင်တင်ဆက်နေတဲ့အားကစားကဏ္ဍကိုကြည့်ရှုနားဆင်ကြရအောင်ပ
ါဥရောပမှာတော့အမဘေးဘောလုံးပွဲတွေစတင်လိုက်ပါပြီအင်္ဂလန်ပရီးမီယာလိဂ်အမဘေးဘောလုံးပွဲတွေကိုပြီးခဲ့တဲ့သတင်းဘက်ကမှစတင်လိုက်ပြီးတော့တနည်းကြော်ကြော်လောက်ဘောလုံးပွဲတွေနဲ့ဝေးနေတဲ့ပရိသတ်တွေလည်းခွင့်ပြုလာအားပေးခဲ့ကြတာကိုတွေ့ကြရပါတယ်ဒါကြောင့်ဘောလုံးပွဲတွေဟာပရိသတ်တွေအားပေးတဲ့အတူပို့ပြီးတော့ငယ်ငယ်ဆိုင်ဆိုင်နဲ့အသက်ဝင်လာခဲ့တယ်လို့လည်းပြောရမှာပါဒီနေ့ပရီးမီယာလိဂ်ရဲ့ဘောလုံးရာသီပထမဆုံးအဖွဲ့ပွဲစဉ်ကိုတော့တောက်ကြနေကတန်တက်အသင်းဖြစ်တဲ့ Brentford နဲ့ Arsenal တို့ကစားခဲ့ကြပြီးတော့ Brentford ကငိုကိုမရှိနဲ့နိုင်သွားခဲ့တာကြောင့် Arsenal ဟာအဖွဲ့ပွဲစဉ်မှာပဲရှုံးပွဲနဲ့တွေ့သွားခဲ့ပါတယ်အခုဒီမှာတန်တက်တဲ့အသင်းကိုပွဲဥတွေရှုံးတာဟာအာရီပရိသတ်တွေအတွက်တော့စိတ်ပျက်စရာရလဒ်ဖြစ်ပြီးတော့ဒီထဲမှာ Ronaldo နိုင်ငံကသမ္မတလည်းပါပါတယ်Brentford ကိုရှုံးတဲ့အတွက် Ronaldo သမ္မတ Paul Kagame ကတော့သူ့ရဲ့ Twitter ကနေ Arsenal အသင်းကိုအကြီးအကျယ်ဝေဖန်ထားပါတယ်။စနေနေ့ကပွဲစဉ်တွေမှာတော့ Manchester United ကအိမ်ကွင်းမှာ Leeds United ကို 5-2 နဲ့နိုင်ပါတယ်။ Man U ရတဲ့ 5-2 မှာ Fernandes က 3-2 သွင်းပြီးတော့ Pogba က 4 ချိန်ဂိုးသွင်းခဲ့ရအောင်ဖန်တီးပေးခဲ့တာပါ။ကျန်တဲ့ပွဲစဉ်တွေမှာတော့ Chelsea က Crystal Palace ကို 3-2 မရှိ Everton က Southampton ကို 3-2 Leicester က Wolves ကို 2-2 မရှိနဲ့နိုင်ပြီးLiverpool က Norwich City ကို 3-2 မရှိနဲ့နိုင်ပါတယ်။တနင်္ဂနွေနေ့က Spurs နဲ့ Champion Man City တို့ပွဲမှာတော့ Spurs က Man City ကို 2-2 မရှိနဲ့နိုင်သွားခဲ့ပါတယ်။ Spurs အတွက်တလုံးနဲ့တော့အနိုင်ဂိုးကိုတော့တောင်ကိုရီးယားတိုက်စစ်မှု Human Song ကတွင်းခဲ့တာပါ။ Man City ရာဒီပွဲရှုံးသွားတဲ့အတွက် Premier League တမိုင်းတစ်လျှောက်မှာလည်း Champion တွေထဲမှာအဖွင့်ပွဲစဉ်ရှုံးတဲ့တတိယမြောက်အသင်းဖြစ်သွားခဲ့ပါတယ်။ဒီပွဲမှာ Spurs ကနေ Man City ကိုပြောင်းကျင်တယ်လို့ပြောထားတဲ့အင်္ဂလန်တိုက်စစ်မှု Harry Kane တော့မပါခဲ့ပါဘူး။ဒါပေမဲ့ Spurs အသင်းကတော့နီးပြတဲ့လက်ထက်မှာပို့ပြီးတော့ဒွန်းဒွန်းတိုက်နဲ့တံပြန်တိုက်စစ်တွေကိုလည်းမြန်မြန်ဆန်ဆန်ကစားသွားခဲ့ပြီးတော့ပရိသတ်တွေအတွက်တော့အားရစရာခြေစွမ်းကိုပြနိုင်ခဲ့တယ်လို့ဆိုရမှာပါ။ဒီအဖွင့်ပွဲစဉ်တွေမှာတရေပွဲတစ်ပွဲမှမရှိတာကြောင့် เซดิงก็ต้มมายาทาပြီးတော့မယူကဂိုးကွာချချက်လေးဂိုးနဲ့ရထိတ်မှာရောက်နေပြီအဲ့နောက်မှာတော့ချယ်လ်ဆီနဲ့လီဗာပူးတို့ဒုတိယနဲ့တတိယနေရာတွေမှာရှိနေပါတယ်ခင်ဗျာပရီးမီယာလိဂ်ဘက်ကဘောလုံးသမားအပြောင်းရွှေ့ပြီးပဲမှာတော့ချယ်လ်ဆီကအင်တာမီလန်မှာကစားနေတဲ့ဘယ်လ်ဂျီယမ်တိုက်စစ်မှုလူကာကူကိုပေါင်90ခွန်းတန်းခွဲနဲ့ဝယ်လိုက်ပြီးတော့ငါးနဲ့စာချုပ်ချုပ်လိုက်ပါတယ်
We were very happy to have Romelu back in the club and in addition to our squad. We think
Lukaku ကို အသင်းမှာပြန်ခေါ်နိုင်တဲ့အတွက်ကျွန်တော်တို့ဝမ်းသာပါတယ် လူပုဂ္ဂိုလ်အရာပဲကြည့်ကြည့် နောက်ပြီးကစားအားတို့ကစားတဲ့အမြန်နှုံးတို့ကိုပဲကြည့်ကြည့် ကျွန်တော်တို့အတွက်တော့သူကအကောင်းဆုံးဖြစ်ပါလိမ့်မယ် ပြီးတော့သူကခံနာကိုကြံ့ခိုင်မှုရှိပြီးကစားအားကောင်းပါတယ်
ပြီးတော့အတွေ့အကြုံလည်းရှိပြီးအသင်းအတွက်လည်းအများကြီးအထောက်အကူဖြစ်ပါလိမ့်မယ်။ဒါကြောင့်ကျွန်တော်တို့အားလုံးကသူ့ကိုစာချုပ်ချုပ်ဖို့ကြိုးပမ်းခဲ့တာဖြစ်ပြီးခွန်နိုင်လိုက်တဲ့အတွက်လည်းဝမ်းသာပါတယ်။ချယ်လ်ဆီအနေနဲ့ကိုသွင်းအားကောင်းတဲ့လူကာကူကိုခေါ်နိုင်လိုက်တဲ့အတွက်တိုက်စပ်ပိုင်းမှာပို့ပြီးတော့အားကောင်းလာဖို့ရှိတယ်လို့လည်းကြောင့်ကျန်သူတွေကသုံးသပ်နေကြပါတယ်။
I'm very happy and very excited to start this new journey for me.
Chiron in a seven of the cool starting Yamamulu, Silu Yami Ware, the day on the Lekomare, Time a Dow Chino, the Samina Tiba, Tiu Jala, the great Zambio Ware.
And I'm very happy to be here.
Nayuga, Varango, Lene Sajo, Cholida, Chibido, Gelo, Napa, the Bordu Nimuyare, so you know, now that the next Sajo, the Dando Chale, Sajo Tema, Ted and Tabare. ဘရန်ဟာမန်ယူမှာကျောင်းနံပါတ်19ကိုဝတ်ဆင်သွားမှာဖြစ်ပြီးတော့ပြီးခဲ့တဲ့လီးစ်နဲ့ပွဲမှာတော့အောလ်ထရက်ဖို့မှာသူ့ကိုပရိသတ်တွေနဲ့အသင်းကမိတ်ဆက်ပေးခဲ့ပါတယ်ခင်ဗျာ။ဒီနေ့နိုင်ငံဘက်မှာတော့ PSG အသင်းကိုချန်ပီယံစ်လိဂ်ဖလားရဖို့ကသူ့ရဲ့အိမ်မက်ဖြစ်တယ်ဆိုပြီးတော့မက်ဆီကပြောလိုက်ပါတယ်။ဘာစီလိုနာကနေ PSG အသင်းကိုပြောင်းသွားပြီးတဲ့နောက်မက်ဆီကအဲ့လိုပြောလိုက်တာပါ။ဟုတ်ပါရှူရ်အင်တန်တာရဲလေဒါရ်မိုက်ဆီမိုဝဲကိုကောမွန်ချီစီမိုင်လူရှောင်းကောမာဂနာကေကေနွန်က ကျွန်တော်ဒီကိုပြောင်းလာတာဟာကျွန်တော်ဘက်ကအကောင်းဆုံးကစားပြီးအသင်းကိုကူညီပေးဖို့ပါကျွန်တော်ရင်ကလည်းအချိန်ချင်းပြောခဲ့ပါတယ်ကျွန်တော်ရဲ့ချီမန်ချက်ကချန်ပီယံလိဂ်ဖလားကိုရောက်တဲ့ချိန်ရဖို့ပါကျွန်တော်ရဲ့အိမ်မက်တွေအဲ့ဒီချီမန်ချက်တွေအောင်မြင်ဖို့အတွက်အခွင့်အရေးတွေပိုရနိုင်မဲ့အကောင်းဆုံးနေရာလို့ကျွန်တော်ထင်ပါတယ်ပြည်ကြီးစင်ဟာစနေနေ့ကပွဲမတိုင်ခင်ဒီနေ့သူတ Tamele PSG Atenha, Messigo Kobi, Nasalinae, Atuemave, Messia Bolonga, Engi Tebong, Shitting Tonon, Natano, Yangabigo, Susubong, Yurung Villetia, Naza Chaldano, Yadogera, Jong, Nasalinae, Dumave, PSG Atenha, Nasajo, Nedogi, Elu, Suama, Chibarek, Mia. Germany Bamaro, now Germany near Bayern Munich, Taisimu Hong, God Muller, Quellen Doga Babi. ကတ်မူလာဟာဩဂတ်လ29ရက်နေ့ကတနင်္ဂနွေနေ့မှာခွဲလွန်သွားခဲ့တာဖြစ်တယ်လို့သူရဲ့အသင်းဟောင်းဖြစ်တဲ့ဘိုင်မြူနစ်ကတနင်္ဂနွေနေ့မှာကြေညာပါတယ်။ကတ်မူလာခွဲလွန်သွားတာဟာဘိုင်အန်အသင်းအတွက်ရောပရိသတ်တွေအတွက်ပါဝန်ထဲစရာကောင်းတဲ့နေ့တစ်နေ့ဖြစ်ပြီးတော့သူဟာတမိုင်းတစ်လျှောက်အကောင်းဆုံးတိုက်စစ်မှုတွေကတယောက်ဖြစ်တယ်ဆိုပြီးတော့ဘိုင်အန်အသင်းရဲ့ဥက္ကဋ္ဌဟာ Bayern Munich ne atu do Europa Champions League ko 84 85 86 khu ni de ma 3 ngin zet dai bo swe ka da phit par de. Da bian tu ga Germany twa 62 pwae ma 68 go Bayern twa do Bundesliga ma 365 go pa wen su su paw 966 go twin pe ka tu phit pi do. ဘောဖလားသမိုင်းမှာတော့14ခုနဲ့တတိယဂိုးအများဆုံးတွင်းထားသူဖြစ်တယ်ဆိုတာတင်ပြရနေပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
ကိုရနိုင်တင်ဆက်နေတဲ့တပတ်တွင်းအားကစားသတင်းအစီအစဉ်ပါရှင် VOA မြန်မာပိုင်းကအခုလိုတင်ဆက်နေတဲ့နနက်ခင်းတနာ ਈ အစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်မှာလဲလိုင်းတိုမီတာ20 kHz 15113ညလိုင်းတိုမီတာ25 kHz 1823ညလိုင်းတိုမီတာ32 kHz 9335တို့ကနေလဲထပ်မံထုတ်လွှင့်ပေးနေပါတယ်ရှင
်အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုကြေညာပါတော့မယ်ရှင် တမရရဲ့ဥရုယာတိဆိုင်ရာအထူးတန်တမန်ဂျွန်ကယ်ရီယာဥရုယာတိပြောင်းလဲမှုဟာကျွန်တော်တို့ခေတ်ကိုစိန်ခေါ်နေတဲ့ပြဿနာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။တချို့ကလည်းဒီပြဿနာဟာမတိမသာပြောင်းလဲနေတာလို့ယုံကြည်နေကြစေဖြစ်နိုင်ပါတယ်။ဒါပေမဲ့အဲ့ဒီလိုမဟုတ်ပါဘူးတဲ့။အနာဂတ်မျိုးဆက်အတွက်အမွေအဖြစ်ထားခဲ့စရာတခုမှမကြံတော့လို့မိဘကစိတ်မချမ်းမသာဖြစ်ရတဲ့အဖြစ်မျိုးကဘာကြီးကိုကျွန်တော်တို့မြင်နေကြလို့ပါပဲလို့ Mr. Carey ကအခုလိုပြောပါတယ
် Facts evidence and science
ဒီလိုအနာဂတ်ကိုရှောင်လွှဲနိုင်ဖို့အတွက်အခွင့်အလမ်းမဆိုတလောက်ပဲရှိတော့တယ်ဆိုတော့အချက်အလက်တွေအထောက်အထားတွေနဲ့သိပ္ပံဤပညာရှင်းလင်းပြသစွာသတိပေးထားပြီးဖြစ်ပါတယ်ကျွန်တော်တို့ရှောင်လွှဲနိုင်စေဖြစ်ပါတယ်ဒါပေမဲ့စေတနာမှန်နဲ့ချက်ချင်းစတဲ့အရေးယူဆောင်ရွက်ကြရမှာပါဒီကဘာကြီးမှာရှိတဲ့နိုင်ငံတွေအားလုံးအတူပူးပေါင်းဆောင်ရွက်ကြရမှာဖြစ်တယ်လို့ပြောသွားတာပါ COVID-19 ကပ်ရောဂါကာလလွန်စီးပွားရေးပြန်လည်ထူထောင်ကြတဲ့အခါ Build Better ပုံမကောင်းမွန်အောင်တည်ဆောက်ကြမယ်ဆိုတဲ့ဆောင်ပုဒ်အရစစ်ပွဲကာလစုစည်းကြပုံနဲ့ရှင်ပြီးအခွင့်အလမ်းတွေတပုံတပင်နဲ့တုံ့ပြန်ကြဖို့လိုတယ်လို့ Mr. Carey တိုက်တွန်းလိုက်ပါတယ
် We must also need to develop and demonstrate and scale up
ဒီမှာတော့နှားရမယ်ခြေနှားရတော့စန့်စင်နဲ့စွန့်အင်နဲ့ကမ္ဘာစီးပွားရေးကိုဖုံဖြိုးတိုးတက်အောင်လုပ်ကြရမှာပါလေထုညဉ့်ညမ်းစေတဲ့ကမ္ဘာဖန်လုံးအိမ်ဓာတ်ငွေ၄ပုံ၃ပုံကိုအခုသုံးဆွဲနေကြတဲ့စွမ်းအင်အားနေထုတ်လွှတ်နေလို့ပါပဲကျွန်တော်တို့မှာရှင်းနဲ့ပြီးသားသန့်စင်တဲ့ဤပညာတွေကို2030ပြည့်နှစ်ကျရင်ပိုတိုးပြီးအသုံးချနိုင်အောင်အချိန်မြင့်ဆောင်ရွက်ကြရမှာဖြစ်ပါတယ်စင်ဆက်မပြတ်ပြန်လဲအသုံးပြုလို့ရတဲ့နေအောင်ခြင်းနဲ့လေစွမ်းအင်တွေကိုလေးစတိုးထုတ်လို့ရမယ့်သဘောပါအစ်စ်ထုတ်လို့မဲ့မော်တော်ကားစင်းရီထက်ဝက်ကျော်ကိုလည်းဒီအစစ်စွမ်းအင်နဲ့မောင်းနှင်ကြဖို့ဖြစ်တယ်လို့မစ္စတာကယ်ရီယာပြောပါတယ်2050ပြည့်နှစ်ကျရင်ကမ္ဘာစီးပွားရေးနယ်ပယ်မှာကာဗွန်ဒိုင်အောက်ဆိုက်ကင်းရှင်းစေဖို့အတွက်အဓိကကျတဲ့အခန်းအနေပါဝင်နိုင်အောင်ဒီဆယ်စုနှစ်အတွင်းတိုးတက်တဲ့ဤပညာတွေကိုမဖြစ်မနေအရှိန်မြှင့်ထုတ်လုပ်ပြီးတရုတ်ပြကြရမှာဖြစ်တယ်လို့ပြောသွားတာပါ2040ပြည့်နှစ်ကျရင်ရေရှည်အရိုးဆွဲအောင်တုံးနေတဲ့ကြောက်မီးသွင်းနဲ့ရေနံထုတ်လုပ်ရေးအလုံးရပ်ဆိုင်းတင်ပါတယ်တဘာဝတန်ငွေကိုပဲအားထားသုံးဆွဲနေတဲ့မျိုးဆက်တွေအနေနဲ့လည်းတိတိတသာရှော့ချသင့်ကြတယ်လို့ Mr. Carey တိုက်တွန်းပါတယ
်။ And the good news my friends is that
မိတ်ဆွေတို့အတွက်သတင်းကောင်းပါပဲ။အထောက်အထားတွေကကျွန်တော်တို့လုံနိုင်ကြမယ်ဆိုတာကိုသက်သေပြနေပါပြီ။တန့်စင်တဲ့စွမ်းအင်ဤပညာတွေကရေနံစွမ်းအင်ထက်ဈေးသက်သာပါတယ်။တခြားတန့်စင်တဲ့စွမ်းအင်ဤပညာတွေလည်းအများကြီးရှိတဲ့အတွက်အလားတူလှည့်ပြီးအသုံးချနိုင်တယ်လို့ပြောသွားတာပါ။အနာဂတ်မှာစိတ်ချလက်ချ1.5 degree centigrade ပြန်ကျအောင်လုပ်နိုင်ဖို့အချိန်မီပါသေးတယ်။ဒါပေမဲ့ကမ္ဘာစီးပွားရေးဦးဆောင်နိုင်ငံတွေက2030ပြည့်နှစ်မှာတည်တည်တာတာရှော့ချဖို့တာဝန်ခံမှသာလာမယ့်ရာစုနှစ်ဝက်မှာကမ္ဘာတဝန်းလေထုညဉ့်ညမ်းမှု3ညအဆင့်ကျအောင်အားထားမယ်လမ်းကြောင်းပေါ်ကိုအရောက်လှမ်းနိုင်မှာဖြစ်တယ်လို့တမရရဲ့ဥဒုရာသီဆိုင်ရာအထူးတန်တမန်ဂျွန်ကယ်ရီယာပြောဆိုလိုက်ကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုကိုခင်မောင်စုမင်းကပြောပြမှာပါရှင
်။အာဖဂန်နစ္စတန်နိုင်ငံကအမေရိကန်တပ်ဖွဲ့တွေအလုံးဘေးလွတ်ရာရွှေ့ပြောင်းနိုင်တဲ့အချိန်အထိတပ်ဖွဲ့တွေကိုဆက်ပြီးချထားမှာဖြစ်ပြီးလိုအပ်ရင်ဒီလကုံနောက်ဆုံးထားတပ်တွေရုတ်သိမ်းနေတဲ့အစီအစဉ်နောက်ဆုံးပိုင်းအထိဆက်လက်ထားရှိကောင်းထားရှိသွားဖို့ဆုံးဖြတ်ထားကြောင်းသမ္မတဂျိုးဘိုင်နန်ကပြောဆိုလိုက်ပါတယ်။တာလီဘန်တွေနယ်မြေတွေကိုတိုးချက်သိမ်းပိုက်လာချိန်မှာလူပေါင်းထောင်ချီထွက်ပြေးဖို့ကြိုးစားတာအပါအဝင်ဖျော်ဖျဲနဲ့နိုင်ငံကနေထွက်ပြေးနေတဲ့အခြေအနေပေါ်ဝေဖန်မှုတွေကိုလည်းသမ္မတကပယ်ချလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံကိုပြန်လည်သိမ်းပြီးအာဏာခိုင်မာအောင်တည်ဆောက်နေတဲ့တာလီဘန်အဖွဲ့ကနိုင်ငံအရှေ့ပိုင်းမှာဆန္ဒပြတဲ့သူတွေကိုအကြမ်းဖက်နှိမ်နင်းခဲ့ပါတယ်။စစ်ပွဲအဆုံးသတ်ပြီးဖြစ်ကြောင်းနဲ့လက်တုံပြန်အရေးယူမှလုံးဝမဟုတ်ကြောင်းတာလီဘန်အဖွဲ့ကကြေညာအပြည့်နောက်တည့်မှာပဲဂျာလာလာဘတ်မြို့မှာတာလီဘန်အလံကိုဖြုတ်ချပြီးအာဖဂန်အမျိုးသားအလံနဲ့အစာထိုးလွှင့်ထူဆန္ဒပြတဲ့သူတွေကိုတာလီဘန်အဖွဲ့ကလေထဲသနပ်ပစ်ပေါက်ဒုတ်တွေနဲ့ရိုက်လူစုခွဲခဲ့ကြောင်းလဲကိုယ်တိုင်တွေ့ရှိသူတွေကပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာဒီသတင်းပတ်အစောပိုင်းတာလီဘန်တွေသိမ်းပိုက်ချင်းနိုင်ငံကနေတိမ်းရှောင်သွားခဲ့တဲ့သမ္မတအက်ရှရာတ်ဂါနီဟာအာရဗ်စော်ဘွားများပြည်ထောင်စု UAE မှာရောက်ရှိနေကြောင်းဗုဒ္ဓဦးနေမှာပဲ UAE တာဝန်ရှိသူတွေကပြောပါတယ်။လူသားချင်းစာနာတဲ့အနေနဲ့အာဖဂန်သမ္မတနဲ့မိသားစုကိုကြိုဆိုခဲ့ကြောင်း UAE နိုင်ငံကကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုခင်မောင်စိုးမင်းကတင်ဆက်ခဲ့တာပါရှင်။ကြာသာပတေးနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေ့6နာရီကနေ9နာရီအထိတင်ဆက်ခဲ့တာပါ။ညပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲမွန်ပါ။အင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Zubair ဖြစ်ပါတယ်ရှင်။ကျွန်မအင်ဂျင်နိုင်ပါ။ VOA မြန်မာပိုင်းအစီအစဉ်ကတင်ဆက်နေတဲ့အစီအစဉ်လေးကိုကြည့်ရှုအားပေးကြတဲ့ကဘာတလွားကပရိသတ်အားလုံးကိုကျေးဇူးတင်ပါတယ်ရှင်။မြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်အသွေအသွေကနေကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်။ရှင်လန်းချမ်းမြေ့ကြပါစေရှင်။This program